Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်အောက်တိုဘာလ18ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ32.40/49ရူကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူညင်ညာပေးပါပါစီးရီးယားနိုင်ငံမှာ IS တွေးကြွတွေတိမ့်ပိုက်ထားတဲ့ရက်ကာမျိုးကိုပြန်ပြီးတိမ့်ပိုက်နိုင်ပြီလို့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ကပြောကြားလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့ဒုက္ခသည်တွေဟာအင်္ဂါနေ့မှာတော့တဖြည်းဖြည်းလျော့ပါလာနေတယ်လို့ပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်ချင်
းကောင်းပါပြီရှင်သတင်းအစီအစဉ်နောက်ပိုင်းမှာတော့
In his talks with leaders of the armed forces, Mr. Feldman noted that the UN's experience successful
ဒါကတော့ကုလသမဂ္ဂနိုင်ငံရေးရာဌာနအကြီးအကဲရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ်ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးဖို့ရှိပါတယ်ဒါအပြင်ဒီဘင်္ဂလားဒေ့ရှ်နယ်စပ်ကိုဒီရက်ပိုင်းအတွင်းရောက်ရှိလာတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာသူတို့ရဲ့ရွာတွေမီးရှို့ခံရတဲ့အတွက်နေရက်ကိုစွန့်ခွာထွက်ပြေးခဲ့ရတာဖြစ်တယ်လို့ UNHCR ကပြောလိုက်တဲ့အကြောင်းကိုလည်းကြားဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာလည်းဓာတ်ရိုက်လေလံအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ကပြောပြမှာပါရှင
်။ Syria နိုင်ငံရက်ကာမျိုးက IS စစ်သွေးကြွတွေတင်ပိုက်ထားတဲ့နေရာတွေထဲကနောက်ဆုံးရက်ွက်တွေကိုပြန်လည်ထိန်းချုပ်နိုင်ပြီလို့ American တွေပံ့ပိုးပေးနေတဲ့ SDF Syria Democratic တပ်ဖွဲ့ကအင်ကာနေ့မှာပြောကြားလိုက်သလို American ဥဆောင်တဲ့ IS တိုက်ဖျက်ရေးညွန်ပေါင်းအဖွဲ့ကလည်းဒီမျိုးဟာလွတ်မြောက်ခါနေနေပါပြီလို့ပြောပါတယ်။ရက်ကာမှာတိုက်ပွဲတွေပြီးဆုံးသွားပြီဖြစ်ကြောင်း Cuts နဲ့ Arab ပြည်သူစစ်တွေနဲ့ဖွဲ့စည်းထားတဲ့ SDF အဖွဲ့ပြောခွင့်ရကပြောပါတယ်။သူတို့အဖွဲ့သားတွေဟာ ISတွေ့ဌာနချုပ်လုပ်ထားတဲ့ဆေးရုံကိုတင်ပိုက်ပြီးတဲ့နောက်မှာသူတို့နောက်ဆုံးခြေကုပ်ယူထားတဲ့အားကစားရုံကိုဝင်ရောက်ပြီးစီးနင်းခဲ့တာဖြစ်ပါတယ်။သူတို့အဖွဲ့ကဂျွန်လာကဆက်ပြီးရက်ကာမှာထိုးစစ်ဆင်ခဲ့တာဖြစ်ပြီးအမေရိကန်ဥဆောင်တဲ့မဟာမိတ်ညွန်ပေါင်းအဖွဲ့ကလေကြောင်းတိုက်ခိုက်မှုတွေနဲ့ပံ့ပိုးကူညီပေးခဲ့တာပါ။ရက်ကာမှာ90ရာခိုင်နှုန်းလောက်ဟာ SDF တွေရဲ့ထိန်းချုပ်မှုအောက်ကိုရောက်နေပြီဖြစ်ကြောင်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ကအင်ကာနဲ့သတင်းစာရှင်းလင်းပွဲမှာမဟာမိတ်အဖွဲ့ပြောခွင့်ရဗိုလ်မှူးရန်ဒလန်ကပြောပါတယ်။ IS စစ်သွေးကြွတွေဟာအရှေ့ပိုင်းခရင်ဖြစ်တဲ့ DHL အစိုးရတဝိုက်နဲ့တောင်ပိုင်းအစွန်က Euphrates မြစ်ကြောင်းရှိရာတောင်ကြားဒေသတွေကိုထိန်းချုပ်ထားစေပါ။ SDF ကရက်ကာကိုပြန်ပြီးထိန်းချုပ်နိုင်ပေမဲ့အဲ့ဒီဒေသမှာလူသားချင်းစာနာမှုဆံရပြဿနာကတိုက်ကိုဆိုးဝါးနေစေပဲလို့ Save the Children အဖွဲ့ကပြောပါတယ်။
အီရန်နိုင်ငံမြောက်ပိုင်းကခတ်လူမျိုးတွေထိန်းချုပ်တဲ့ဒေသမှာရှိတဲ့အကြီးဆုံးရေနံလုပ်ငန်းတစ်ခုကိုအီရတ်တပ်ဖွဲ့တွေကမနေ့တုန်းကပြန်ပြီးတော့တင်ပိုက်ခဲ့ကြပါတယ်။ဒီအချိန်တွေကလွတ်လပ်ရေးအတွက်ဆန္ဒတွေထုတ်ဖော်ခဲ့ကြတဲ့ခတ်လူမျိုးတွေရဲ့မျှော်လင့်ချက်တွေကိုအဆုံးသတ်စေမဲ့သဘောတွေရှိနေတာပါ။လူဦးရေတသန်းလောက်နေထိုင်ကြတဲ့ခရစ်ကုတ်မျိုးကိုထိန်းချုပ်လိုက်ပြီးတော့တရက်ကြာမှာအီရတ်တပ်ဖွဲ့တွေကခတ်မျိုးတွေနဲ့ကြီးလက်ဒေသတွေကိုပြန်ပြီးတော့တင်ပိုက်ခဲ့ကြတာပါ။ဒီလိုတင်ပိုက်မှုတွေမှာခတ်တွေဘက်ကခုခံကာကွယ်တိုက်ခိုက်တာတွေမရှိဘဲနောက်ဆုတ်ပေးခဲ့ကြပါတယ်ခတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာဘိုင်ဟန်ဆန်နဲ့အဗင်နာရင်နံလုတ်ကွက်တွေကနေပြီးတော့တရက်ကိုရင်နံပေပါပေါင်း2သိန်းခွဲလောက်ထွက်ပါတယ်ခတ်ဒေသတစ်ခုလုံးမှာတော့ရင်နံပေပါပေါင်းနေ့စဉ်6သိန်းခွဲလောက်ထွက်ပါတယ်ဒီရင်နံတွေကရတဲ့ဝင်ငွေတွေကခတ်တွေအတွက်ဗန္နာရေးထောက်ပံ့နေဖြစ်ပါတယ်ပြီးခဲ့တဲ့လတုန်းကပဲခတ်လူမျိုးတွေကအီရတ်နိုင်ငံကနေပြီးတော့ခွဲထွက်ပြီးတီးကြားလွတ်လပ်တဲ့နိုင်ငံတစ်ခုထူထောင်မယ်ဆိုတဲ့လူလူဆန္ဒတွေတခဲနဲ့ပြက်ပြက်သားသားထုတ်ဖော်ခဲ့ကြတာပါဒါပေမဲ့အဲ့ဒီဆန္ဒခံယူမှုဟာတရားမဝင်ဘူးလို့အီရတ်ဆိုရကကြေညာခဲ့ပါတယ်ခတ်ဒေသကရေနံလုတ်ကွက်တွေကိုတင်ပိုက်ပြီးခဲ့တဲ့နောက်ပိုင်းအခုဆိုလို့ရှိရင်အီရတ်နိုင်ငံအနေနဲ့ရေနံပေပါပေါင်းတသန်းကျော်နေ့စဉ်တိုးပြီးတော့ထုတ်လုပ်နိုင်တော့မယ်လို့အီရတ်နိုင်ငံရဲ့ရေနံဝန်ကြီးကပြောခဲ့ပါတယ်
ဗြိတိန်နိုင်ငံအတွက်ကျန်းမာရေးချင်းချောက်မှုအန်ဒီဟာသူ့ရဲ့လုပ်သက်34နှစ်အတွင်းမှာအဆိုးဝါးဆုံးအနေအထားကိုရောက်နေပါတယ်လို့ဗြိတိန်ထောင်လိုင်း MI5 အကြီးအကဲအန်ဒရူးပါကာကအင်ကာနေ့မှာရှာရှာပါပါလူလူကိုပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောပါတယ်။ IS တွေ့ကြရတဲ့ဗြိတိန်နိုင်ငံပေါ်ကျန်းမာရေးသမားအန်ဒီဟာတိတ်ကိုကြီးမားနေတယ်လို့မစ္စတာပါကာကပြောတာပါ။ဒီချင်းချောက်မှုအန်ဒီဟာဘက်ပေါင်းစုံကဖြစ်ပြီးသူတို့လှုပ်ရှားမှုကကြီးကျယ်တယ်လို့တိတ်ကိုမြန်ဆန်နေပြီးဒီလိုလှုပ်ဆောင်မှုကအရင်ကတခါမှမတွေ့ဘူးပဲ။ MI5 ရဲ့တုံ့ပြန်မှုကလည်းအလားတူပါလို့ပြောပါတယ်။ လုံခြုံရေးဝန်ဆောင်မှုပေးနေတဲ့ဒီဖွဲ့အနေနဲ့ဒီနေ့မှာချင်းချောက်မှုတိုက်ကိုတိုးလာတာတွေ့ရပြီးလန်ဒန်နဲ့မန်ချက်စတာဒေသတွေမှာတိကျတိုက်ခိုက်မှုတွေကနေတေဆွန်းအောင်သူပေါင်းဟာ36ယောက်အထိရှိလာတယ်လို့မစ္စတာပါကာကပြောပါတယ်။ဗြိတိန်နိုင်ငံမှာလွန်ခဲ့တဲ့၄နှစ်အတွင်းတိုက်ခိုက်မှုလှုပ်ဆောင်မှုစံစီမှု20လောက်ကိုကြိုတင်တားမြစ်နိုင်ခဲ့ပြီးနောက်ထပ်အများပြားကိုလည်းရဲတွေနဲ့ MI5 ထောက်လှမ်းရေးကကြိုတင်ပြီးတားဆီးနိုင်နေမယ်လို့ပြောပါတယ်။
အမေရိကန်ပြည်တော်စုမူရစ်စေထင်းချုပ်ရေးဌာနအကြီးအကဲဖြစ်သမ္မတထရမ့်ကအမည်တင်သွင်းခဲ့တဲ့အောက်လွှတ်တော်မှထော်မာရီနိုကသူ့ရဲ့အမည်တင်သွင်းတာကိုပြန်ပြီးတော့ရုပ်သိမ်းပေးဖို့တောင်းဆိုခဲ့တယ်လို့မနေ့ကပဲသမ္မတထရမ့်ကပြောပါတယ်။အောက်လွှတ်တော်ရီပါဘလစ်ကန်အမတ်မာရီနိုဟာအမေရိကန်တခွင်ကလူ့အဖွဲ့အစည်းတွေမှာမူရစ်ဆေးဝါးဖြန့်ဖြူးမှုတွေကိုရော့ကျသွားအောင်ပြည်တော်စုဆိုရရဲ့ကြိုးပမ်းမှုတွေကိုအားနည်းစေမဲ့အရေးကြီးတဲ့ဥပဒေမူကျန်တီပြွေးမှာအဓိကနေရာကလေပါဝင်ခဲ့တဲ့ဆိုတဲ့သတင်းတွေထွက်လာခဲ့ပြီးတဲ့နောက်ပိုင်းသူ့ရဲ့အမည်တင်သွင်းမှုကိုရုပ်သိမ်းလိုက်တာဖြစ်ပါတယ်။ Washington Post သတင်းစာနဲ့ CBS ရုပ်မြင်သံကြားတွေကမူရစ်ဆေးပြဿနာနဲ့ပတ်သက်ပြီးတော့ Mario ရဲ့အခမ်းကဏ္ဍအကြောင်းကိုသတင်းတွေထုတ်လွှင့်ခဲ့ပြီးတဲ့နောက် Marino ရဲ့အမည်တင်သွင်းခံရမှုကိုပြန်ရုပ်သိမ်းမဲ့လာလာနဲ့ပတ်သက်ပြီးသမ္မတ Trump ကတင်းနာတယ်လို့ကထုတ်ပြောခဲ့တာဖြစ်ပါတယ်။
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကနောက်ထပ်ရောက်လာတဲ့ဒုက္ခသည်တွေကိုစပြီးစစ်ဆေးနေတာမို့အင်ကာနေမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်မြန်မာဒုက္ခသည်တွေထွက်ပြေးလာမှုရော့သွားတယ်လို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။ထွက်ပြေးဖို့လုပ်နေကြတဲ့ဒုက္ခသည်တထောင်ခွဲလောက်ကတော့စားနပ်ရိက္ခာအထောက်အကူပစ္စည်းတိတ်မရှိပဲကျန်နေနေကြရတာပါ။ဩဂုတ်လ25အာဆာချမ်းဖက်ဖွဲ့ရဲစခန်း30ကိုတိုက်ခိုက်ခဲ့တဲ့နောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာတဲ့ဒုက္ခသည်ကစနေနေ့ညမှာနောက်ထပ်ပြေးသူတွေနဲ့ထပ်ပြီးပြေးသူတွေနဲ့ပေါင်းစုစုပေါင်း 58,000 လောက်ရှိနေပြီးအဲ့ဒီထဲမှာကလေးငယ်က60ရာနှုန်းရှိနေတယ်လို့ UNHCR ကပြောကြားလိုက်ပါတယ်ဒုက္ခသည်အများပြားဟာထွက်သွားဖို့ချိန်ချမှုဒါမှမဟုတ်တပ်ဖြတ်မှုတွေရှိနေတဲ့ကြားကအစပိုင်းမှာရခိုင်မြောက်ပိုင်းကသူတို့နေရာမှာပဲဆက်နေဖို့ဆုံးဖြတ်ခဲ့ကြပေမဲ့အခုသူတို့ရွာတွေမီးရှို့လို့ထွက်ပြေးလာတာလို့ Geneva UNHCR ရုံးချုပ်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်မောင်တော်နေကြားဆောင်တက်ကလူဗိုလ်မှူးကြီးစိုးမြင့်ဦးကတော့မြန်မာအာဏာပိုင်းကသူတို့ကိုလုံခြုံရင်လည်းအခြေခံလိုအပ်တာတွေပေးမယ်လို့ဂရိပေးဖြောင်းပြနေတဲ့ကြားကနေမွတ်စလင်ဒေသခံတွေကအခုလိုထွက်ပြေးကြတာလို့ VOA မြန်မာပိုင်းကိုပြောပါတယ်။အာဏာပိုင်တွေကပို့ပြီးကောင်းကောင်းမွန်မွန်အကာအကွယ်ပေးမယ်လို့ပြောပေမဲ့ဒီဒေသခံတွေကိုမတားနိုင်ဘူးလို့ရိုညာတူဦးဖြစ်တဲ့ဦးလာထွန်းကပြောပါတယ်
။နေပြည်တော်လေစိတ်မှာတရားမဝင်လက်နက်နဲ့မူရစေဝါတွေဖမ်းမိခဲ့တဲ့မှုနဲ့ပတ်သက်ပြီးတော့ရှာဖွေစစ်ဆေးမှုတွေဆက်ပြီးတော့လုပ်တဲ့အခါမှာတနက်တချို့ကိုထပ်ပြီးတော့တင်စီရမိပြီးတော့တန်တရားရှိသူတချို့ကိုလည်းထပ်ပြီးတော့ဖမ်းဆီးခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။ပြည်တော်စုဝင်ကြီးဟောင်းဦးတင်ဆန်းရဲ့သားဖြိုးကိုကိုတင်ဆန်းတဲ့အပေါင်းပါတွေတဲ့ကလူဆက်နှစ်ဦးနဲ့လက်နက်20ခုကိုဖမ်းဆီးတင်စီထားတယ်လို့ပြည်ထောင်စုဝင်ကြီးဦးအောင်စိုးကမနေ့ကတင်ရောက်တွေကိုပြောပါတယ်။ဂွင်းဆက်တရားခံတွေကိုဆက်ပြီးတော့ရှာဖွေဖော်ထုတ်နေတယ်လို့လည်းသူကဆိုပါတယ်။လောဆယ်တော့ဖြိုးကိုကိုတင်ဆန်းကိုတရားမဝင်လက်နက်ကင်ဆောင်မှုမူရစ်ဆေးဝါးမှုတွေနဲ့အမှုဖွင့်ထားပါတယ်။ဒီအခြေအနေကအကြမ်းဖက်ဥတွေနဲ့လည်းညီဆွန်းတယ်လို့မြန်မာနိုင်ငံလွတ်လပ်တော်ရှေ့နေများအသင်းကဦးသိန်းတန်ဦးကဆိုပါတယ်။
တရုတ်ကွန်မြူနစ်ပါတီက19ချိန်မြောက်ပါတီညီလာခံကိုအခုတန်လှည့်နေချိန်မှာပဲစတင်ကျင်းပဖို့လုပ်နေပါပြီ။၅နှစ်တစ်ချိန်ခေါင်းဆောင်အပြောင်းလဲဖြစ်လေရှိတယ်။ဒီပါတီညီလာခံမှာသမ္မတရှီဟာတရုတ်နိုင်ငံအာဏာအရှိဆုံးပုဂ္ဂိုလ်ဖြစ်နေဘယ်လိုဆက်ပြီးထိန်းထားနိုင်မလဲဆိုတာကိုလူများကစိတ်ဝင်စားနေတာပါ။ပါတီညီလာခံကျင်းပမှာမို့လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်လဲချထားပါတယ
်။ခုဆက်လက်ပြီးတော့သတင်းလွှာတွေကိုတင်ဆက်မှာပါရှင်။မြန်မာတပ်မတော်အနေနဲ့အကြမ်းဖက်မှုနှိမ်နှင်းရေးအတွက်နယ်မြေရှင်းလင်းရေးလှုပ်ဆောင်မှုတစ်ခုတည်းနဲ့အပြေရှားလို့မရနိုင်ကြောင်းကုလသမဂ္ဂနိုင်ငံရေးယာဌာနအကြီးအကဲ Jeffrey Fleetman ကပြောကြားလိုက်ပါတယ်။ရခိုင်ရေးနဲ့ပတ်သက်ပြီးကုလသမဂ္ဂတာဝန်ရှိသူတွေရဲ့ပြောဆိုမှုတွေဟာလက်တွေ့နဲ့ပြောင်းပြန်ဖြစ်နေတဲ့အတွက်ဒေသခံတွေကကြေညာမှုမရှိကြကြောင်းမြန်မာနိုင်ငံကို9ရက်ကြာလာရောက်ခဲ့တဲ့ Mr. Fleetman နဲ့တွေ့ဆုံဆွေးနွေးစဉ်မှာတပ်မတော်အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းပြောဆိုခဲ့တာပါ။ဒေါက်ခင်မျိုးတက်ကပဲအပြည့်အစုံကိုပြောပြမှာပါရှင်
။မြန်မာအစိုးရရဲ့ဖိတ်ကြားချက်နဲ့ကုလသမဂ္ဂနိုင်ငံရေးအကြီးအကဲလက်ထောက်အတွင်းမှူးချုပ် Jeffrey Fleetman ရဲ့အောက်တိုဘာ17ရက်ကနေ18ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်အတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ တမရအခြေခဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါဝင်အစိုးရတာဝန်ရှိသူတွေအပြင်နိုင်ငံတကာတန်တမန်တွေ NGO တွေနဲ့အရက်ဖက်လူမှုလူအတိုင်းဝန်ကကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံခဲ့တာပါဒါအပြင် NCA အပြည့်အစားချုပ်လက်မှတ်ရေးထိုးပွဲနှစ်ပတ်လည်ခန်းနာကိုပါတက်ရောက်ခဲ့ပြီးတိုင်းဒါကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံခဲ့ပါတယ်ဒီလိုတွေ့ဆုံရမှာရခိုင်အရေးနဲ့အတူဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးအဓိကဆွေးနွေးခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဗန်ဒူဂျာရစ်ကအင်ကာနဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
Most of Mr. Feldman's discussion focused on the situation in Rakhine State.
ဘုရားသခင်နိုင်ငံရေးရာဌာနအကြီးအကဲ Mr. Feldman ရဲ့ခီးစဉ်အတွင်းရခိုင်အရေးအပြင်ဩဂုတ်25ရက်အကြမ်းဖက်တိုက်ခိုက်မှုနဲ့အတူစစ်တပ်ရဲ့နယ်မြေရှင်းလင်းရေးတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေအရေးကိုအဓိကဦးစားပေးဆွေးနွေးခဲ့ပါတယ်။ရခိုင်မြောက်ပိုင်းအတွက်လူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိအပြည့်အဝပေးခွင့်ပြုဖို့နဲ့ဒုက္ခသည်တွေသူတို့သဘောနဲ့သူတို့ဂုဏ်သိက္ခာရှိရှိဘေးကင်းစွာနေရရင်ပြန်ခွင့်ပြုဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတဲရက်စ်တောင်းဆိုချက်ကိုလည်းထားလောင်းပြောကြားခဲ့ပါတယ်
။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေနေရပြန်နိုင်ရင်းနဲ့ရခိုင်ရင်းနဲ့ပတ်သက်ပြီးအစီအစဉ်တွေနဲ့မူဝါဒတွေချမှတ်ဖို့လှုံ့ဆော်မှုနဲ့ပတ်သက်ပြီးအောက်တိုဘာ၁၂ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကနိုင်ငံတော်ကိုတင်ပြခဲ့တဲ့အတွက်မစ္စတာဖယ်မန်ကကြိုဆိုလိုက်ပြီးဒီလိုလှုံ့ဆော်မဲ့အလုပ်တွေအတွက်ထိထိရောက်ရောက်အကူအညီပေးနိုင်စွမ်းရှိတဲ့ကုလသမဂ္ဂရဲ့အကူအညီကိုရယူဖို့မြန်မာအာဏာပိုင်တွေကိုတိုက်တွန်းခဲ့တယ်လို့လည်းပြောပါတယ်။ဩဂုတ်25ရက်နေ့ကအာဆာအကြမ်းဖက်အဖွဲ့ကလုံခြုံရေးကင်းစက်ခန်းတွေကိုဝင်ပြီးစီးနှင်းခဲ့တဲ့နောက်ပိုင်းတပ်မတော်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်ခဲ့တာပါ။တပ်မတော်အနေနဲ့နယ်မြေရှင်းလင်းရေးလှုပ်ဆောင်မှုတစ်ခုတည်းနဲ့အကြမ်းဖက်သမားတွေကိုနှိမ်နှင်းအပြေရှာလို့မရနိုင်ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံစဉ်အတွင်းမစ္စတာဖက်မန်ကပြောကြားခဲ့တယ်လို့လည်းကုလတွင်းမှုချုပ်ယုံပြောခွင့်ရကပြောပါတယ
် In his talks with leaders of the armed forces Mr. Feldman noted that the UN's experience successful counterterrorism efforts do not rely exclusively on security measures
ကုလသမဂ္ဂရဲ့အတွေ့အကြုံအရအကြမ်းဖက်နေနည်းရေးလှုပ်ဆောင်ရမှာနယ်မြေရှင်းလင်းရေးလှုပ်တာတစ်ခုတည်းနဲ့အပြေရှာလို့မရနိုင်ကြောင်းတပ်မတော်အရာရှိတွေနဲ့တွေ့ဆုံဆွေးနွေးတဲ့အခါမှာကုလသမဂ္ဂနိုင်ငံရေးရာဌာနအကြီးအကဲကပြောကြားခဲ့ပါတယ်ဒါ့အပြင်ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းလှုပ်ဆောင်ပေးဖို့နဲ့ရခိုင်ဒေသမှာတာဝန်ကျတဲ့လူမျိုးရေးတာဝန်ခံတွေလူခွင့်ရေးချိုးဖောက်နေတယ်ဆိုတဲ့ဆွဆွဲမှုတွေအတွက်ယုံကြည်ရတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ပါတိုက်တွန်းခဲ့ပါတယ်။ပြည်မှုကျူးလွန်သူတွေကိုအရေးယူပေးဖို့နဲ့ရခိုင်ဒေသနေလူမှုအသံဝင်တွေကြားကြောက်ရွံ့မှုနဲ့မယုံကြည်မှုတွေပပျောက်သွားအောင်ခွဲခြားမှုတွေမရှိဘဲတရားဥပဒေနဲ့အညီလှုပ်ဆောင်ပေးပါလို့အလေးနဲ့ပြောကြားခဲ့ပါတယ
်။ကုလသမဂ္ဂနိုင်ငံတကာအကူအညီအဖွဲ့တွေနဲ့သတင်းသမားတွေကရင်းရမွတ်စလင်တွေကိုမြန်မာအစိုးရတပ်တွေကတပ်ဖြတ်မတင်းကျင်တာနဲ့နေမီရှူရာတွေလှုပ်ဆောင်တယ်လို့ဆိုပြီးဆွဆွဲခဲ့ကြတယ်လို့ကုလသမဂ္ဂလူခွင့်ဆိုင်ရာအကြီးအကဲကဒါဟာလူမျိုးလုံးတပ်ဖြတ်မှုအနေနဲ့ပြတ်ထန်းမဲ့နမူနာဖြစ်နိုင်တယ်လို့ပြောဆိုခဲ့တာပါကုလသမဂ္ဂရဲ့ဒီပြောကြားချက်တွေဟာရခိုင်ရေးအတွက်တမိုင်းချမ်းကိုပြန်မကြည့်ပဲဝေဖန်နေတယ်လို့ဒါဟာလက်တွေ့နဲ့မကပ်ညီပဲပြောင်းပြန်ဖြစ်နေတဲ့အတွက်ဒေသခံတွေကမချေနှက်ကြကြောင်းမစ္စတာဖယ်မန်နဲ့တနင်္လာနေ့ကတွေ့ဆုံခဲ့တဲ့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့ရဲ့ Facebook မှာရေးသားထားပါတယ်။ရခိုင်ပြည်နယ်ဖြစ်စဉ်နဲ့ပတ်သက်ပြီးတမိုင်းကျောင်းအချက်လက်ပြည့်ပြည့်စုံစုံသိပါမှဖြည့်ရှင်းဆောင်ရွက်နိုင်မှာဖြစ်တယ်လို့လက်တလောဖြစ်ပွားခဲ့တဲ့ဩဂုတ်လ25ရက်ဖြစ်စဉ်ဟာရဲစခန်း30နဲ့တပ်ဌာနချုပ်တို့ခုကိုအာဆာဖွဲ့ကအကြမ်းဖက်တိုက်ခိုက်တာခံခဲ့ရတာဖြစ်ကြောင်းနဲ့တပ်မတော်အနေနဲ့စီးမြင်ဥပဒေကျော်လွန်တဲ့လှုပ်ဆောင်မှုတွေမရှိတဲ့အပြင်စီကံဖောက်ပြက်သူရှိပါကဥပဒေနဲ့အညီအရေးယူမယ်လို့လဲမစ္စတာဖက်မန်ကိုပြောကြားခဲ့ကြောင်းဖော်ပြထားပါတယ်။ရခိုင်မြောက်ပိုင်းဒေသကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂနိုင်ငံရေးအကြီးအကဲဟာမကြာသေးခင်ကအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ဒေသကလူမှုအတိုင်းအဝန်းတွေကိုတွားရောက်တွေ့ဆုံခဲ့တယ်လို့မိရှုဖြက်စီးခံခဲ့ရတဲ့ရွာတွေကိုရဟတ်ရံနဲ့တွားရောက်ကြည့်ရှုခဲ့တာပါ။ဒါအပြင်2012ခုနှစ်ကလေးကဖွင့်လှစ်ခဲ့တဲ့စစ်တွေက IDP ဒုက္ခသည်စခန်းတွေကိုပါတွားရောက်ခဲ့ပြီးရခိုင်ရေးကြံပေးကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာပါအကြံပြုချက်တွေအတိုင်းအကောင့်ထဲပေါ်ရေးအတွက်အကူအညီတောင်းခဲ့ရင်ကုလသမဂ္ဂကပေးနိုင်ကြောင်းလည်းပြောကြားခဲ့ပါတယ်။ကုလသမဂ္ဂရုံးချုပ်ရှိရာနယူးယောက်ကိုပြန်ပြီးရောက်တဲ့အခါမှာမစ္စတာဖယ်မန်ဟာကုလသမဂ္ဂအတွင်းမှုချုပ်ကိုအစီရင်ခံစာတင်သွင်းရမှာဖြစ်ပါတယ်
။ဒေါက်ခင်မျိုးသက်ပြောပြသွားတာပါ။ တဆက်တည်းပဲဒီဘင်္ဂလားဒေ့ရှ်နယ်စပ်ကိုဒီရက်အပိုင်းအတွင်းအသစ်ရောက်ရှိလာတဲ့တောင်းနေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာသူတို့ရဲ့ရွာတွေမိရှုခံရတဲ့အတွက်ကြောင့်နေအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ရတာဖြစ်တယ်လို့ UNHCR ပြောခွင့်ရပုဂ္ဂိုလ်ကမနေ့အင်္ဂါနေ့ကပြောကြားလိုက်ပါတယ်။ဒီတော်တွင်ဆက်သွယ်ရေးဂျူဒုကနေအသစ်ရိုက်ယူထားတဲ့ဓာတ်ပုံတွေအရလဲဩဂုတ်လ25ရက်နေ့နောက်ပိုင်းအနည်းဆုံးရိုဟင်ဂျာရွာပေါင်း288ရွာပြစ်မှတ်ထားမိရှုခံခဲ့ရတယ်လို့ HRW လူခွင့်ရေးဖွဲ့ကြီးကလည်းထုတ်ပြန်ကြေညာခဲ့ပါတယ်အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်ဘင်္ဂလားဒေ့ရှ်ဘက်ကိုဝင်ခွင့်ရဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကလေကွင်းတွေမှာစောင့်ဆိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း 15,000 ရှိနေပြီးသူတို့ရဲ့အခြေအနေကိုစိုးရိမ်မိကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကအောက်တိုဘာလ18ရက်နေ့ကပြောကြားလိုက်ပါတယ်အခုရပိုင်းအတွင်းရောက်လာတဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်တွေရှိရာကို UNHCR ဝန်ထမ်းတွေတွားရောက်တွေ့ဆုံမေးမြန်းခဲ့ကြောင်းမနေ့အင်္ဂါနေ့ကဂျနီဗာကုလသမဂ္ဂမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း UNHCR ပြောခွင့်ရပုဂ္ဂိုလ်အန်ဒရီမဟက်ချစ်ကအခုလိုပြောပါတယ
် Many say they had initially chosen to remain in their homes in Myanmar's northern Rakhine state despite repeated threats to leave or be killed. They finally
ရခိုင်ပြည်နယ်မြောက်ပိုင်းကသူတို့နေရရွာတွေကနေထွက်ခွာဖို့ဓမ္မမဟုတ်အသက်ခံရမယ်လို့ချင်းချောက်မှုတွေထက်ခါရှိနေပေမဲ့အစပိုင်းမှာတော့အများစုကနေအိမ်ကနေထွက်မပြေးကြဘူးလို့ဒုက္ခသည်တွေကပြောပါတယ်။နောက်ဆုံးသူတို့ရွာတွေကိုမိရှို့တဲ့အခါကျမှထွက်ပြေးခဲ့ကြတာပါ။အစ်စ်ရောက်လာတဲ့ဒုက္ခသည်တွေကိုမနေ့ကစပြီး UNHCR ဝန်ထမ်းတွေကနေတွေ့ဆုံမေးမြန်းရမှာသူတို့တွေဟာဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်ဖို့နေပူမိုးရွာမရှောင်တရင်တစ်ပတ်ဓမ္မမဟုတ်ရင်တစ်ပတ်ထက်ပိုးပြီးတော့လမ်းလျှောက်ခဲ့ကြတယ်လို့ပြောပြခဲ့ကြပါတယ်။
တနင်္ဂနွေညပိုင်းကလေးကဒုက္ခသည်ပေါင်းခမန်းချီ1000ကနေ15000ထိဟာဘင်္ဂလားဒေ့ရှ်အရှေ့တောင်ပိုင်းနယ်စပ်ကအန်ဂျူမန်ပါရာရွာကိုရောက်ရှိလာကြပြီးအင်္ဂါနေ့မနေ့ပိုင်းအထိထပ်မံရောက်ရှိလာတဲ့ဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေစီသွားခွင့်ရဖို့လေကွင်းတွေထဲမှာစောင့်ဆိုင်းနေကြကြောင်းအန်ဒရီမဟက်ချစ်ကပြောပါတယ
် As of this morning they are still squatting in the paddy fields of Anjuman Para village in Bangladesh.
Bangladesh နိုင်ငံ Anjuman Para ရွာမှာဒုက္ခသည်တွေဟာဒီကနေ့မနေ့အချိန်ထိထိုင်းပြီးတော့စောင့်ဆိုင်းနေကြပါတယ်။နေဆက်ကနေ Bangladesh ဘက်ထဲကိုဝင်လာဖို့အာဏာပိုင်တွေရဲ့ခွင့်ပြုချက်ကိုစောင့်နေကြတာပါ။မြန်မာဘက်ချမ်းမှာတော့တနက်ပြစ်ခတ်တန်တီညတိုင်းလိုလိုကြားနေရပါတယ်
။မြန်မာအာဏာပိုင်တွေဘက်ကတော့ Bangladesh ဘက်ကိုဒုက္ခသည်တွေအစုလိုက်ပြုံလိုက်ထွက်မပြေးကြဘူး။လူသားချင်းစာနာမှုအကူအညီတွေကိုထောက်ပံ့ပေးမှာဖြစ်တယ်လို့ကမ်းလှမ်းပြောဆိုမှုတွေရှိပေမဲ့သူတို့တွေကလက်မခံကြဘူးလို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော့ခရိုင်ကြီးကန်းပြည်မှာရှိတဲ့ဌာနချုပ်အမှတ်၁နေကြားဆောင်တပ်ဖွဲ့ကဒူရဲမှုကြီးစိုးမြင့်ဦးက VOA ကိုပြောပါရယ
်သူတို့ရဲ့စိတ်ထဲမှာကျွန်တော်အမြင်ပြောရရင်တော့အကြောက်တရားတွေကလွှမ်းမိုးနေရလို့ထင်ပါရောင်းများဒါကြောင့်ဟိုဘက်ကသွားရင်လားသူတို့ရဲ့အသက်အန္တရာယ်နဲ့သူတို့လုံခြုံမှုတွေဖိတ်ချပြီးဆိုရဲအနေအထားမျိုးလဲတဖက်ကတွေးနိုင်တယ်လို့တဖက်ကလည်းလမ်းပြီးတော့မှချင်းချောက်ပြီးမင်းတို့ဒီမှာနေလို့ရှိရင်တော့ပြန်ပြူမှာပဲမင်းတို့အသက်အန္တရာယ်လဲမင်းတို့တနေ့မဟုတ်တနေ့မင်းတို့သေမှာပဲအဲ့လိုမှမဟုတ်ဘူးဆိုရင်လည်းငါတို့ကမင်းတို့လာပြီးတော့တက်ပြတ်မှာပဲဆိုတော့ဒီလိုဆက်သွယ်မှုတွေနဲ့ဒါအကြောက်တရားတွေကိုသူတို့ကြိုက်ပင်းပြီးတော့မှလှုပ်ဆောင်နေရလို့ကျွန်တော်အနေနဲ့တော့ဒါသုံးသပ်မိပါတယ
်ဒီအတော်တွင် satellite ဆက်သွယ်ရေးဂျူရုကနေအသစ်ရိုက်ယူထားတဲ့ဓာတ်ပုံတွေအရာဩဂုတ်လ25ရက်နေ့ကလေးကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံးဝဒါမှမဟုတ်တစိမ့်တစ်ပိုင်းမိရှို့ခံရတဲ့ရွာပေါင်းအနည်းဆုံး288ရွာရှိနေကြောင်းနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီပုံတွေအရနေမြေရှင်းလင်းရေးရပ်ဆိုင်းခဲ့တယ်ဆိုတော့စက်တင်ဘာလ5ရက်နေ့နောက်ပိုင်းမှာရွာပေါင်း60ကျော်ထပ်ပြီးမီးလောင်ခံထားရတာကိုတွေ့ရှိခဲ့ရကြောင်း HRW အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
်။ One of the important parts of this is that the satellite imagery which is both before shows pictures of the villages before and after the burnings
ဒီချီဆုံးပိုင်းကရွာတွေမီးမလောင်ခင်ကတပ်ပုံတွေနဲ့မီးလောင်ပြီးတဲ့နောက်ပိုင်းပုံတွေကိုရှင်းပြကြည့်မယ်ဆိုရင်မြန်မာစစ်တပ်ကသူတို့ရဲ့နယ်မြေရှင်းလင်းရေးကိုရပ်ဆိုင်းလိုက်တယ်ဆိုတဲ့နေ့နောက်ပိုင်းမှာထပ်ပြီးတော့မီးလောင်ခံရတယ်ဆိုတာကိုပြနေပါတယ်စက်တင်ဘာလ5ရက်နေ့ကလေးကမီးရှို့ခံရတဲ့ရွာပေါင်းအနည်းဆုံး66ရွာရှိနေတယ်ဆိုတာကိုပြနေပါတယ်အဲ့ဒီရဆွဲကလည်းလုံခြုံရေးတပ်တွေဘက်ကနေမီရှင်းရေးကိုရက်ဆိုင်ခဲ့တဲ့ရက်ဖြစ်တယ်လို့အစိုးရကိုယ်တိုင်ပြောထားတာ
ပါ HRW သတင်းထုတ်ပြန်ချက်မှာလည်းဆက်သွယ်ရေးဂျူဒုကနေရိုက်ထားတဲ့ဓာတ်ပုံအစ်စ်တွေမှာမီးလောင်ထားတဲ့ရိုဟင်ဂျာရွာတွေနားကအကောင်းပကတိအတိုင်းရှိနေတဲ့ရခိုင်တိုင်းရင်းသားရွာတွေကိုအတိအကျမြင်ရကြောင်း Brett Adams ကဆိုပါတယ
် The satellite images tell us what happened. They don't tell us who did it.
ဆက်သွယ်ရေးယူရုကနေရိုက်ထားတဲ့ဓာတ်ပုံတွေကနေဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုကျွန်တော်တို့ပြနေပါတယ်ဘယ်သူတွေလုတ်တယ်လဲဆိုတာကိုတော့ကျွန်တော်တို့မသိရပါဘူးဒါပေမဲ့ကျွန်တော်တို့မြင်ရတာကရိုဟင်ဂျာရွာတွေကိုပဲပိတ်မှတ်ထားပြီးတော့မိရှုခံရတာဖြစ်ပါတယ
်အာဆာခေါ်ရိုဟင်ဂျာလက်နက်ကိုင်အဖွဲ့ကနေဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးစခန်း30ကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်မြန်မာလုံခြုံရေးတပ်တွေဘက်ကပြန်လည်နှိမ်နင်းတဲ့အနေနဲ့နယ်မြေရှင်းလင်းရေးဆောင်ရွက်ခဲ့ပြီးနောက်မှာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်အရွေအတွက်ဟာ 9,800 ကျော်ရှိနေကြောင်းကုလသမဂ္ဂကခန့်မှန်းထားပါတယ်ရှင်ဗုဒ္ဓဘုနေ့နဲ့ခင်ဗျိုးရေးမြန်မာပိုင်းစီစဉ်ကိုနားဆင်နေကြပါနားဆင်နေကြတာပါရှင်အခုဆက်လက်ပြီးတော့လေဒီမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်အရွေအတွက်ဟာ 9,800 အထိရှိနေကြောင်းနဲ့ဒီထဲက60ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်တယ်လို့ကုလသမဂ္ဂအေဂျင်စီတွေကပြောပါတယ်။အဲ့ဒီကလေးတွေဟာအသက်အန္တရာယ်ကိုချိန်ချောက်တဲ့အခြေအနေတွေ၊ကူးစက်လွယ်တဲ့ရောဂါတွေရဲ့ချိန်ချောက်မှုတွေကြားမှာနေထိုင်နေကြရတယ်လို့လည်း UNICEF ကပြောပါတယ်။ VOA သတင်းတောက် Lisa Shaline Geneva ကပေးပို့ထားတဲ့သတင်းကိုဦးဆက်မိုးဝေကဆက်ပြီးတင်ပြမှာပါရှင
်။ကုလသမဂ္ဂကလေးများရမငွေအဖွဲ့ UNICEF ရဲ့ပြောခွင့်ရအမျိုးသမီး Marisi Makado ဟာမြန်မာနိုင်ငံနဲ့နေဆက်ချင်းထိဆက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေမကြခင်ကပဲပြန်ရောက်လာတာပါအဲ့ဒီခီးစဉ်အတွင်းလူတွေဟာတောင်ဆောင်တွေမှာငှက်လောင်ရင်တဘောမျိုးပြုတ်ကျလူဆဲဆဲဖြစ်နေတဲ့နေအိမ်လေးတွေမှာနေနေကြတာတွေ့ခဲ့ရပါတယ်အဲ့ဒီလိုဖြစ်တယ်လို့ဆောက်ထားတဲ့အိမ်လေးတွေခဏခဏနိုင်လာပြီးတော့မိုးတွေရွာလေပြင်းတွေတက်ခဲ့ရင်ပြိုကျသွားနိုင်တဲ့အနေအထားမျိုးရှိနေပါတယ်ကော့ဆက်စ်ပဇာမှာကလေးတွေဟာရွှွန်ရည်ကနေတွေကမတန့်ရှင်းတဲ့ရည်တွေကိုတောက်တုံးနေကြတာကိုသူမှတွေ့ခဲ့ရပြီးဒါဟာဝမ်းပြက်တဲ့ယောဂဖြစ်ပွားမှာအထူးစိုးရင်ရတဲ့အခြေအနေမျိုးဖြစ်တယ်လို့သူမကပြောပါတယ်။ဒီလအတွင်းတရင်ဘတ်တစ်ပတ်ထဲမှာပဲနာမကျန်းမှုတတောင်းလောက်အဲ့ဒီမှာဖြစ်ပွားခဲ့ပါတယ်။ညင်ညင်ပပနေထိုင်နေကြရတဲ့ကလေးတွေမှာအရေးပြားနဲ့ဆိုင်တဲ့ယောဂတွေဖြစ်နေကြတယ်လို့သူကပြောပါတယ်။ဒုက္ခတွေအများစုဟာကလေးတွေဖြစ်ကြတယ်လို့သူမကပြောပါတယ်
။ About 58% of the refugees are children.I think that comes up to 330.
ဒုက္ခသည်ရဲ့58ရာခိုင်နှုန်းလောက်ဟာကလေးတွေပါ။ကျမထင်တော့3,000-3,800လောက်အထိရှိပါတယ်
။တောင်းနေချီတဲ့ကလေးတွေဟာကျမကြီးစောင့်ရှောက်မှုမရကြဘူးလို့သူမကပြောပါတယ်။တသိန်းလောက်ရှိတဲ့အစ်စ်ထမံရောက်ရှိလာတဲ့ဒုက္ခသည်ကလေးတွေဟာအသက်အန္တရာယ်ရှိတဲ့ကြောက်ဝက်သက်ပိုလီယိုစတဲ့ရောဂါတွေကိုကာကွယ်နိုင်တဲ့ခုခံစွမ်းအားမရှိကြဘူးလို့လည်းပြောပါတယ်။ကလေးတွေကိုကျမကြီးစောင့်ရှောက်မှုပေးရေးကအရေးကြီးဆုံးဖြစ်တယ်လို့မကတော့က VOA ကိုရှင်းပြပါတယ်။
Right now, the life-saving priority is the most critical, and children need safe water. They need to live in a clean environment. They need to be protected
from disease. ကြည့်ကြတဲ့ယောဂကူးစက်မှုတစ်စုံတစ်ခုဖြစ်လာခဲ့မယ်ဆိုရင်ကင်တွယ်ဆောင်ရွက်ဖို့အတွက်ကျမတို့အားလုံးပြင်ဆင်ထားဖို့လိုပါတယ်
။သူမဟာကြောက်မဲ့ဖော်ရအခြေအနေဆိုးနဲ့ကြုံတွေ့ခဲ့ရတဲ့အမျိုးသမီးအဖွဲ့တစ်ဖွဲ့နဲ့တွေ့ဆုံခဲ့ရပြီးသူတို့ရဲ့အတွေ့အကြုံတွေပြန်ပြောပြတာကိုနားထောင်ခဲ့ရတယ်လို့မကားတို့ကပြောပါတယ်။အဲ့ဒီအမျိုးသမီးတွေထဲမှာဆယ်ကျော်တက်ရွယ်နှစ်ယောက်လည်းပါဝင်ပါတယ်
။ And they were terrified because they had lost family members so they were alone.They were terrified about their future. They were terrified about having a safe place to sleep.
သူတွေဟာထိတ်လန့်တုန်လှုပ်နေကြတယ်။ဘာကြောင့်လဲဆိုတော့သူတို့ရဲ့မိသားစုတွေပျောက်ဆုံးနေကြပြီ။အထီးကျန်ကျန်ရနေလို့ဖြစ်ပါတယ်။အနာဂတ်မှာဘာဖြစ်မလဲဆိုတာကိုလည်းစိုးရိမ်နေကြတာပါ။သူတို့ကိုအကာအကွယ်ပေးထားပေမဲ့သူတို့ကိုစားတောက်ဖို့အတွက်ဖြည့်ဆည်းပေးထားပေမဲ့လုံခြုံစိတ်ချစွာအိပ်စက်ဖို့အတွက်နေရာတနေရာအတွက်ထိတ်လန့်နေကြတာပါ။ကြောက်တဲ့နေရာမှာကိုသူတို့ကကြောက်လန့်နေပါတယ်။သူတို့ရဲ့အနာဂတ်တွေစိုးရိမ်နေကြတာပါ
။သူတို့ထိတ်လန့်တုန်လှုပ်မယ်ဆိုလေထိတ်လန့်လောက်ပါတယ်လို့မကားတို့ကပြောပါတယ်။ UNICEF အနေနဲ့အရေးပေါ်ထောက်ပံ့ကူညီဖို့လိုအပ်နေတဲ့ဒေါ်လာ86တန်းနဲ့9ရာခိုင်နှုန်းသာရရှိထားပါသေးတယ်။ဒါဟာကလေးတွေကိုနောက်6လကျော်သာအထောက်ပံ့ပေးနိုင်မှာဖြစ်တယ်လို့သူမကပြောပါတယ်။ပြဿနာမရှိရင်ရိုဟင်ဂျာကလေးတွေတည်ဆုံကြရလိမ့်မယ်လို့သူမကသတိပေးပါတယ်။UNICEF အဖွဲ့အနေနဲ့လူပေါင်း 4,000 အတွက်တန်ရှင်းတဲ့ရေတဲပို့ပေးနေတာကိုရပ်ဆိုင်းလိုက်ပြီးဖြစ်တယ်လို့သူမကပြောပါတယ်။သူမရဲ့အဖွဲ့အစည်းအနေနဲ့အိမ်သားတွေလုံလောက်အောင်စောင့်မပေးနိုင်ပါဘူး။အာဟာရဓာတ်ညော်နေနေပြီးအသက်အန္တရာယ်ပါစိုးရိမ်ရတဲ့ကလေးငယ်တောင်ခွဲကိုအာဟာရဓာတ်ပြည့်ဝတဲ့အစားအစာတွေ မထောက်ပံ့ပေးနိုင်မဲ့ဖြစ်နေတယ်လို့ UNICEF အဖွဲ့ရဲ့ပြောခွင့်ရသူမကားဒုကပြောပါတယ်ခင်ဗျာ
။ဥဆက်မွေပြပြသွားတာပါ။မထခင်နိုင်ပိုင်းတွင်ကျင်းပတော့မဲ့တရုတ်ကွန်မြူနစ်ပါတီညီလာခံမှာနိုင်ငံရဲ့ခြားမှာမရေမယာနဲ့စွန့်စားရင်းနှီးမြှုပ်နှံနေကြတဲ့တရုတ်ကုမ္ပဏီတွေကိုအရင်ကတည်းကပို့ပြီးတော့ထိန်းချုပ်နိုင်ငံဖို့ဆွေးနွေးမဲ့သဘောရှိနေတယ်လို့သုံးသပ်နေကြပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်ကနေစိုက်ဘာဂူပတာပေးပို့ထားတဲ့သတင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ
။နောက်ဆုံးကျင်းပတဲ့2012ခုနှစ်18ကြိမ်မြောက်တရုတ်ကွန်မြူနစ်ပါတီညီလာခံနောက်ပိုင်းရှီကျင်းပင်ကလည်းပါတီတဲ့အာဏာပိုရလာတယ်လို့တရုတ်နိုင်ငံရဲ့အခမ်းကဏ္ဍကလည်းကမ္ဘာနိုင်ငံရေးဇက်ခုံမှာတိတိတသာထင်ရှားလာပါတယ်။အခုလာမဲ့19ကြိမ်မြောက်ပါတီညီလာခံကိုလူအတော်များများကအာရုံစိုက်နေပါတယ်။ငါးနှစ်တစ်ကြိမ်ခေါင်းဆောင်အပြောင်းလဲဖြစ်လေရှိတတ်တဲ့ပါတီညီလာခံမှာသမရရှိကတရုတ်နိုင်ငံရဲ့အာဏာအရှိဆုံးပုဂ္ဂိုလ်အဖြစ်ဘယ်လိုဆက်ထိန်းထားမလဲဆိုတာကိုစိတ်ဝင်စားနေကြတာပါ။ဒါအပြင်ဒီညီလာခံဟာလာမယ့်၅နှစ်အတွက်အစိုးရစီးပွားရေးမူဝါဒကိုရေးဆွဲဖို့လည်းဖြစ်ပါတယ်။အဓိကဆောင်ကြည့်ရမယ့်အချက်ကတော့တရုတ်နိုင်ငံမှာကျွယ်ဝချမ်းသာပြီးဩဇာအာဏာတက်လာနေတဲ့ပုဂ္ဂလိကလုပ်ငန်းရှင်ကြီးတွေကိုပါတီကတင်းကျပ်ကင်တွယ်တော့မလားဆိုတာပဲဖြစ်ပါတယ်။ဗဏ္ဍာရေးယူဆမှုတွေပုံမှန်မဟုတ်တဲ့ငွေကြေးတွေကိုစောင့်ကြည့်ဖို့ပါတီကမူဝါဒချမှတ်ထားတဲ့အတိုင်းလွန်ခဲ့တဲ့6လတာကာလအတွင်းပင်လယ်ရခြားတရုတ်ကုမ္ပဏီကြီးတချို့ကိုစောင့်ကြည့်လာပါတယ်။ဒီလောက်ရကစီးပွားရေးအတိုင်းဝိုင်းကြားစိုးရိမ်စိတ်ကိုတိုးလာစေတယ်လို့သုံးသပ်သူတွေကပြောပါတယ်။ပီကင်းစီးပွားရေးတက္ကသိုလ်ဗဏ္ဍာရေးနဲ့စီးပွားရေးဆိုင်ရာတွဲဘက်ပါမောက်ခရစ္စတိုဖာဘယ်ဒင်းသုံးသပ်တာကတော့
We've seen it made very clear that companies and peopleTheir primary duty is to serve the party. I think there's a huge contradiction because
community နဲ့လုပ်ငန်းရှင်တွေရဲ့အဓိကတာဝန်ဟာပါတီကိုထောက်ကူပြုဖို့ဖြစ်တယ်ဆိုတာကျွန်တော်တို့ရှင်းရှင်းလင်းလင်းမြင်ခဲ့ရပါတယ်။ဒီနေရာမှာစန့်ကျင်ဘက်ကြီးနှစ်ခုရှိနေပါတယ်။အမျက်ရဖို့လုပ်နေရင်လည်း community party ရဲ့အကျိုးကိုထမ်းဆောင်လို့မရနိုင်ပါဘူး။ဒါကတကယ်စန့်ကျင်ဘက်ကြီးနှစ်ခုပါ
။တစ်ချိန်တည်းမှာပဲစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မျိုးချစ်စိတ်တို့ချိုးချံချွေထားခြင်းတို့ဆိုတဲ့ community ဆန်တတ်မှတ်ချက်တွေနဲ့အညီလုပ်ငန်းကိုလဲပတ်ရမှာလားဆိုတာကလည်းမေးခွန်းထုတ်เสียပါနိုင်ငံသားမှာယင်းနှမြုံနှံသူတွေအတွက်တရုတ်အစိုးရကတင်းကျပ်တဲ့စီးမင်းသစ်တွေချမှတ်ထားပြီးအင်ချမ်မြေရောင်းဝယ်ရေးလို့ဖြောပြေးရေးနဲ့အားကစားစီးပွားရေးလုပ်ငန်းလို့စွန့်စားရတဲ့နယ်ပယ်မှာယင်းနှမြုံနှံတဲ့ကုမ္ပဏီတွေကိုအမိမဲစင်းတဲ့တတ်မှတ်ပွဲရှိလာပါတယ်ပင်လယ်ရခြားယင်းနှမြုံနှံမှုကိုမတားမြစ်ဘူးလို့အစိုးရကပြောနေပေမဲ့တိုင်းပြည်အတွက်ဂုဏ်သိက္ခာညှို့နှမ်းစေတာမျိုးဖြစ်လာခဲ့ရင်အေးအေးယူခံရပွဲရှိနေတာပါပါတီကအရေးယူလာခဲ့သောဘယ်သူကမှအကာအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကမြင်ပါတယ်တရုတ်ကုမ္ပဏီတွေနိုင်ငံသားစည်းကွက်မှာတွားရောက်ရင်းနှီးမြှုပ်နှံကြဖို့ကွန်မြူနစ်ပါတီကရောတရုတ်အစိုးရကပါအားပေးနေတာပါဒါမှလည်းကမ္ဘာအရေးအခင်းမှာတရုတ်နိုင်ငံကအဓိကကန္ဓာကပါနေတယ်ဆိုတာမျိုးကိုပြကြင်မုံရပါတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်တည်းတရုတ်ရဲ့နိုင်ငံသားအရန်ငွေကြေးတွေကဒေါ်လာဘီလီယံရာပေါင်းများစွာလျော့နေလာတဲ့အတွက်ဒါဟာနိုင်ငံတော်လုံခြုံရေးကိုထိပါလာတာဆိုပြီးကွန်မြူနစ်ပါတီကစုံစမ်းစစ်ဆေးမှုတွေဆလုပ်ခဲ့တယ်လို့နိုင်ငံတကာမဟာဗျူဟာလေ့လာရေးဗဟိုကလက်ထောက်ဒါရိုက်တာစကော့ကန်နေဒီကပြောပါတယ်အစိုးရကနိုင်ငံရေးရည်ရွယ်ချက်တွေအတိုင်းတွားနေချိန်မှာစီးပွားရေးကုမ္ပဏီကြီးတွေနဲ့လည်းအမြဲထိတွေ့ရင်းသူတို့ရဲ့စီးပွားရေးခြေလှမ်းတွေကိုထိန်းချုပ်ဖို့ကြိုးစားလာတယ်လို့တရုတ်မူဝါဒရေးရာသုံးသပ်သူဒေးဗစ်ကယ်လီကပြောပါတယ်
We saw major political penalties being exacted on companies HNA
ပင်လယ်ရခြားမှာယင်းနှမြုံနှံနေတဲ့တရုတ်ကုမ္ပဏီကြီးတချို့ပေါ်ကြီးကျယ်တဲ့နိုင်ငံရေးပြစ်ဒဏ်ခံမှုလုပ်နေရကိုကျွန်တော်တွေ့နေရပါတယ
်အခုလာမဲ့ပါတီညီလာခံမှာကွန်မြူနစ်ပါတီခေါင်းဆောင်တွေအချိန်အတော်ကြာကတည်းကကတိပေးထားတဲ့အတိုင်းစီးပွားရေးဖွံ့ဖြိုးစေမဲ့ပြည်ပြင်းပြောင်းလဲမှုအတွက်လုပ်ငန်းစဉ်တချို့ကိုချမှတ်လိမ့်မယ်လို့နိုင်ငံရေးသုံးသပ်သူအများစုကြားခန့်မှန်းနေကြပါတယ်ဒီလိုမှမဟုတ်ရင်တော့ပါတီအတွက်ထိခိုက်နိုင်မဲ့ဆုံးဖြတ်ချက်တွေချမိကောင်းချနိုင်ပွဲရှိပြီးပြုပြင်ပြောင်းလဲရေးအစီအစဉ်တွေလည်းကမောက်ကမဖြစ်သွားနိုင်တယ်လို့သုံးသပ်နေကြကြပါခင်ဗျာ
။ကိုညာဝင်းအောင်ပါရှင်။ VOA မြန်မာပိုင်းစီစဉ်ကို Facebook ဖြစ်တဲ့ VOA Burmese News မှာလည်းဓာတ်ရိုက်နှာစင်နိုင်ကြပါရဲ့ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါမကြခင်တင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့
ကျွန်တော်တို့ဒီ SCA ဟာအားလုံးအတူတူကလုပ်ခဲ့ကြတဲ့ဒီစာချုပ်ဖြစ်ပါတယ် So SCA
ဒါကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာနဲ့ပတ်သက်လို့သုံးသပ်ဆွေးနွေးထားတာကိုနားဆင်ရမှာဖြစ်ပါတယ်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပုံမပြတ်ဥကြော်စံတာနဲ့ဒေါ်လန့်လတန်းတို့ကကောက်နှုတ်တင်ပြမှာပါရှင်
။ရိုညာပြဿနာဖြစ်နေပေမဲ့ဘင်္ဂလားဒေ့ရှ်မြန်မာကုန်သွယ်ရေးအခြေအနေကောက်နေစေဆိုတဲ့ခေါင်းစဉ်နဲ့အဆစ်ရှုကတ်ကိုလိုရေးသားထားတဲ့ဆမာကိုဒကာထရီယုံကထုတ်တင်ပြလိုပါရယ်။အခုလာတော့ကရခိုင်ပြည်နယ်မှာစစ်တပ်ကစစ်ဆင်ရေးစတင်ရင်းကစပြီးမြန်မာ့ကျွေတံပိုးကြဆင်းလာတဲ့အတွက်လက်တွေ့ကုန်သွယ်ရေးအခြေအနေကောက်နေတာဖြစ်နိုင်တယ်လို့ဘင်္ဂလားဒေ့ရှ်ကုန်သွယ်ရေးကဆိုကြပါရယ်။မြန်မာနိုင်ငံကုန်သွယ်ရမှာဘင်္ဂလားဒေ့ရှ်လူငွေပြနိုင်မှုဟာပြီးခဲ့တဲ့6နှစ်အတွင်းတကာစံပေါင်း 3,000 ထိတက်လာခဲ့တာပါဘင်္ဂလားဒေ့ရှ်ကမြန်မာဘက်ကကုန်ပစ္စည်းတကာစံပေါင်း 3,900 ဖို့ဝယ်ယူခဲ့ရပြီးသူတို့ဘက်ကပို့ပုံကြတော့ 3,650 ဖို့လောက်ပဲရှိခဲ့ပါတယ်အခုခါရိုဟင်ဂျာ 5,000 ကျော်မြန်မာဘက်ကထွက်ပြေးလာခဲ့တယ်ဆိုပေမဲ့နိုင်ငံကုန်သွယ်ရေးကိုမထိခိုက်ပါဘူးဘင်္ဂလားဒေ့ရှ်တကာငွေနဲ့ရှင်မြန်မာကျပ်ငွေဟာ7နှစ်ရာခိုင်နှုန်းတန်ဖိုးကျဆင်းတဲ့အတွက်ဘင်္ဂလားဒေ့ရှ်အဖို့ကုန်သွယ်မှုအလေးသာဖို့ရရှိနေပါတယ်။တကယ်တော့နှစ်နိုင်ငံကုန်သွယ်မှုပမာဏဟာတရားဝင်စည်းရင်းစရာတဲ့အများကြီးပုံမြင့်နေတယ်။နှစ်နိုင်ငံကုန်သွယ်ရေးမှာတရားမဝင်ပြုလုပ်တာကပုံများနေတယ်လို့ BCMMI လို့ခေါ်တဲ့ဘင်္ဂလားဒေ့ရှ်ကုန်သွယ်စက်မှုအစင်းဥက္ကဋ္ဌကဆိုပါတယ်။မြန်မာနိုင်ငံမှာကောက်ပဲသီးနှံအရှံပဲထွက်တဲ့အတွက်ဘင်္ဂလားဒေ့ရှ်အတွက်ဒါဟာအဓိကအခွင့်အလမ်းတရားဖြစ်တယ်လို့လည်းသူကဆိုပါတယ်။ရခိုင်ပြည်နယ်အခြေအနေတိုးတက်ကောင်းမွန်လာရင်အခုမြန်မာကျပ်ငွေတန်ဖိုးကျနေပုံနဲ့ဘင်္ဂလားဒေ့ရှ်စီးပွားရေးအတွက်ပူပြီးအကျိုးများရနိုင်တယ်လို့လဲ BMCCI ဥက္ကဋ္ဌကခန့်မှန်းပါတယ်။အခုအချိန်မှာအကြမ်းဖက်မှုအစီအမြင်လာပေမဲ့နှစ်နိုင်ငံအကြားငားအယောင်ဝယ်ဆေးဝါးအယောင်ဝယ်တော့မပြတ်ကြဘူးလို့လဲဆိုပါတယ်။မြန်မာပြည်ပိုင်နယ်ထက်ကငားတန်ချိန်80ကနေ100လောက်စစ်တကောင်းဘက်ကိုနေစဉ်ရောက်လာပြီးအဲ့ဒီမှာပဲဆေးဝါးတွေကိုစင်းမောင်းနဲ့ပြန်လည်သယ်ဆောင်သွားတာဖြစ်ပါတယ်။မြန်မာကျပ်ငွေအခြေအနေဟာရိုဟင်ဂျာပြဿနာကြောင့်ဆက်လက်ပြီးတော့ကျဆင်းနိုင်မယ့်အလားအလာရှိပါတယ်။ဒီကြေလာကတက္ကသိုလ်20ကိုဗမာကျပ်ငွေတကြနှုံရရှိခဲ့ပေမဲ့အခုခါတက္ကသိုလ်16တက္ကသိုလ်နဲ့ဗမာကျပ်ငွေတကြရရှိနိုင်ပြီဖြစ်ပါတယ်။အဲတစ်ချိန်တည်းမှာပဲမောင်တော်မျိုးနွယ်မှာကုံတွင်းကဖြတ်ကျော်ပြီးကုံသွယ်မှုရဆိုင်သွားပြီးရန်ကုန်ကတဆင့်ပဲသွားနေတဲ့အတွက်အကြီးစားကုံသွယ်တွေအတွက်အကျိုးရှိပေမဲ့ကုံသွယ်ငယ်တွေအတွက်တော့အခက်ကြုံနေရတယ်လည်းရည်သားထားပါတယ်ခင်ဗျာ
။ရိုဟင်ဂျာပြည်ထောင်နဲ့ပူပင်စရာကောင်းတဲ့စီးပွားရေးအခြေအနေတွေကကြည့်မကောင်းရှုမကောင်းတဲ့မြင်ကွင်းတွေကိုဖန်တီးနေတယ်ဆိုတဲ့အကြောင်းဆောင်းမရှင်တပ်မြင့်ဦးရဲ့ရည်သားချက်ကိုThe Financial Times တွင်မှာမြန်မာကိုပုံမြင်ဆန်းဆန်းမြင်ထားတာတွေစွန့်ပြရမယ်ခြင်ရောက်ပြီးဆိုတဲ့ခေါင်းစဉ်နဲ့မနေ့ကဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့ဒီကနေ့အခြေအနေတွေကဆက်အနာရှင်တွေအုပ်ချုပ်တဲ့အခြေအနေတွေထက်ကိုပိုပြီးတော့စိတ်ပူစရာကောင်းတဲ့ပုံပေါက်နေပါတယ်အကြီးအမားဆုံးဒုက္ခတွေကြက်တဲတစ်ခုဖြစ်တဲ့ရိုညာမွတ်စလင်တွေတိမ့်နဲ့တောင်းနဲ့ချီထွက်ပြေးနေတဲ့ကိစ္စကိုတကွာလုံးကအောင်ဆက်ပြီးတော့ကြည့်နေကြတဲ့အချိန်လေးဖြစ်ပါတယ်ဒီအခြေအနေဆိုးတွေကမပြီးဆုံးနိုင်သေးပဲဖြစ်နေပါတယ်လူသားချင်းစာနာမှုကူညီတွေကလည်းအကြီးအကျယ်လိုအပ်နေတော့မှာဒုက္ခတွေတွေအိမ်ပြန်နိုင်မှုဒါမှမဟုတ်လူခွင့်ချိုးဖောက်ခံရမှုတွေကိုစုံစမ်းစစ်ဆေးဖို့ဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးပြောဆိုနေမှုတွေကလည်းအခုမှစတဲ့ဆော်ယုံပဲရှိပါသေးတယ်အနောက်နိုင်ငံတွေရဲ့ပြစ်မှတ်ထားပြီးတော့အရေးယူပိတ်ဆို့တာတွေလှုပ်လာနိုင်မဲ့အခြေအနေတွေကလည်းရှိနေပါတယ်မြန်မာနိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံကြမဲ့နိုင်ငံတကာရဲ့စီးပွားရေးဆိုင်ရာစိတ်ဝင်စားမှုတွေနဲ့ကမ္ဘာလက်ခီးတယ်တွေရဲ့အရေးအတွက်ကလည်းစောက်ထိုးကျဆင်းပါတော့မယ်ဒီအချိန်ကတော့ပြည်တွင်းစီးပွားရေးတွေအားနည်းလာနေတဲ့အချိန်ဘန်တွေတည်ငြိမ်မှုမရှိတဲ့အချိန်လည်းဖြစ်ပါတယ်။အာရှမှာအစင်းရဲဆုံးနိုင်ငံတစ်ခုကတန်းနဲ့ချီတဲ့ပြည်သူတွေစိုးရွားတဲ့အနာဂတ်တစ်ခုကိုမကြုံကျင်မဲကြုံကြရတော့မဲ့အခြေအနေမျိုးကိုရောက်နေတဲ့အချိန်လည်းဖြစ်ပါတယ်။တိုင်းပြည်ရဲ့စီးပွားရေးကျဆင်းမှုတွေကအထိခိုက်မခံတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုတိုက်ရိုက်ချင်းချောက်လာပါလိမ့်မယ်။ချမ်းသာတဲ့မြန်မာနိုင်ငံဟာစစ်အာဏာရှင်တွေရဲ့လက်ချက်ကြောင့်ဆင်းရဲမွဲတည်ခဲ့ရတယ်လို့ခံယူထားကြပြီးဒီမိုကရေစီအစိုးရအပြောင်းလဲကြောင့်ကောင်းမွန်တဲ့လမ်းကြောင်းကိုတိုင်းပြည်ပြန်လည်လာလိမ့်မယ်လို့မြန်မာပြည်ရင်းကမျှော်လင့်ယုံကြည်ထားကြတာပါ။ပ ြင်ပကဘာကတော့လက်ရှိမြန်မာပြည်မှာကြုံရတဲ့ရိုဟင်ညာပြဿနာကိုပဲဦးစားပေးကင်တွင်နေတာမှန်တယ်လို့ဆိုရပေမဲ့မြန်မာပြည်ရဲ့တကယ့်အခြေအနေတွေကိုလက်တွေ့ကြကြမြင်ဖို့ကလည်းအရေးကြီးပါတယ်မြန်မာနိုင်ငံနဲ့အလုပ်လုပ်တယ်ဆိုတာကအဖက်ဖက်ကချွတ်ချုံကြတော့မတတ်ဖြစ်နေတဲ့နိုင်ငံတစ်ခုနဲ့လှုပ်လှုပ်နေရတယ်လို့သဘောပေါက်ထားဖို့လိုပါတယ်မြန်မာနိုင်ငံရဲ့ကျန်းမာရေးပညာရေးနဲ့တခြားကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှုတွေကိုနှစ်ဆတိုးပြီးတော့လုပ်ကင်ပါမှကောင်းမွန်တဲ့အနာဂတ်ရှိလာနိုင်မှာပါဒီလိုမှမဟုတ်ရင်တော့လက်ရှိကြုံနေရတဲ့အကျပ်တဲကတခြားဒုက္ခအများပြားကိုအဖို့ခေါ်လာမဲ့အနေအထားမှာရှိနေပါတယ်လို့ဆောင်းမရှင်တတ်မြင့်ဦးရဲ့ရေးသားချက်ကို The Financial Times သတင်းမှာမနေ့ကဖော်ပြထားပါတယ်
ဒါကတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုဥကြောစန်းသားနဲ့အတူကိုကျော်အောင်လွင်ကအောက်နှုတ်တင်ဆက်ခဲ့တာပါ။အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင
်။ဒီနေ့မနေ့တင်ပြမယ့် idiom အသုံးက
Hold your horses
ဖြစ်ပါတယ်။စာလုံးပေါင်းကHOLD hold ga kain tha ba sout tha ba YOUR yo ga tin i HORSES horses ga mien dui su lo zakwai thun ye dai yai de be ga mien dui ku kain tha ba bo di niya ma the ma pyo tha bi me na le pi da phi ya ma ga lo mien dui ye sa jo dui ku kain tha ba swe da ba su da ba be da chang di thong ye idiom su le twa wai de be ga lo shin ma le ta khu khu ko ma lut de be ဆိုင်ထားပါလို့ရည်ညွှန်းတာဖြစ်ပါတယ်ဆိုလိုတာကတော့မြင်းကိုမမောင်းရလေအောင်ဆိုင်ထားရင်ဇက်ကျိုးကိုဆွဲထားပါလို့ရည်ညွှန်းပြောတာ ਨੇ အတူတူပဲဖြစ်ပါတယ်အလားတူပါပဲနေစဉ်ဘဝမှာလုပ်ငန်းတစ်ခုခုကိုမလုပ်နိုင်သေးဘူးလုပ်မဲ့အခြေအနေမရသေးဘူးဆိုင်ထားပါလို့ဆိုရင် idiom အသုံးရ hold your horses လို့တင်စားပြောတာဖြစ်ပါတယ်တနည်းအားဖြင့်တော့ခဏနေပါဦးဆိုင်ထားပါမလောပါနဲ့လို့ရည်ညွှန်းတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grubbe ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Many of the world's biggest banks are eager to move into Burma. But the country's central bank says, "Hold your horses."
ကမ္ဘာမှာအကြီးဆုံးဘဏ်တော်များကမြန်မာနိုင်ငံတွင်ဝင်ရောက်လုပ်ကိုင်လူစိတ်စိုးနေကြတယ်။ဒါပေမဲ့အဲ့ဒီနိုင်ငံရဲ့ဗဟိုဘဏ်ကမဖြစ်နိုင်သေးဘူးဆိုင်းထားပါအောင်လို့ပြောနေတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Many of the world's biggest banks are eager to move into Burma but the country's central bank says hold your horses
အလုပ်တစ်ခုကိုခਿੱတာဆိုင်းထားပါအောင်အခြေအနေမပြီးသေးဘူးနေပါအောင်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
Hold your horses.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့ဒေါ်လာလတန်တင်ဆက်နေတဲ့ American 3 English စာသင်ခန်းစာစီစဉ်ပါရှင်။ဒီစီစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းစီစဉ်တိုင်းမှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်။အခုဆက်လက်ပြီးတော့ကုသညူစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်မှာပါ။ဒီစီစဉ်ကိုထုတ်လုပ်သူကမဆုမွန်ဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုးဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအပြစ်ခတ်ရက်စေးရေးအဓိကညီငယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပါတယ်ပြောရမယ်ဆိုရင်တော့ဒီ NCA အပြစ်ခတ်ရက်စေးရေးစာချုပ်လက်မှတ်ရေးထိုးခဲ့ကြတာအခုဆိုလို့ရှိရင်တနင်္ဂနွေဆိုင်ရာအပြစ်ခတ်ရက်စေးရေးစာချုပ်ပေါ့လက်မှတ်ရေးထိုးခဲ့တာအခုဆိုရင်နှစ်နှစ်ရှိတော့ပါပြီအဲတနေ့ကပဲကျွန်တော်တို့ဒီအခမ်းအနားတည့်ရက်သလိုလုပ်ပါတယ်လုပ်တဲ့အခါမှာတမရကောက်ကြီးဦးစီးချုပ်ရောနောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရောမိကွန်းတွေပြောကြပါတယ်သူတို့ပြောတဲ့အထက်မှာတော့ NCA စာချုပ်ကိုထိုးခြင်းအဖြစ်ပဲရှေ့ဆက်ငင်းငယ်လုပ်ငန်းစဉ်ကိုရှေ့တက်နိုင်မယ်ဆိုတဲ့သဘောမျိုးပြောပါတယ်သူပြောဆိုရှင်ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောတဲ့အထက်မှာတော်တော်လေးပြပြသာသာတွေ့ရပါတယ်အဓိက NCA ကလွဲပြီးတော့တခြားရွေးစရာလမ်းမရှိဘူးဆိုတဲ့သဘောမျိုးပြောသွားပါတယ်ခင်ဗျာကျွန်တော်တို့အဲအကြောင်းမလို့ဒီ NCA နဲ့ပတ်သက်လို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများအဖွဲ့ရဲ့ပြောဆိုခွင့်ရှိသူဖြစ်တဲ့ဦးထွန်းစောဖြစ်ပါတယ်နောက်တစ်ခုကတော့ဒီစိုက်ဆရာတန်းဆုနိုင်မှာဦးတန်းဆုနိုင်ကတော့နိုင်ငံရေးလေလာအကဲဖြတ်သူလည်းဖြစ်ပါတယ်သူတို့2ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဦးထွန်းစောဖိတ်ခေါ်ခြင်းပါလေခင်ဗျာကိုထွန်းစောကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ခုနကကျွန်တော်ပြောသွားလို့ပါပဲသူတို့ဒီခေါင်းဆောင်တွေရဲ့မိကုံးပေါ့နော်မြန်မာခေါင်းဆောင်တွေရဲ့မိကုံးတွေအထူးဖြစ်ဒီတက်မလို့ကာဝေးဦးစီးကျိုးရဲ့မိကုံးမှာတော့ပြင်းထန်ပြောပါတယ် NCA ကလွဲလို့တခြားယူစရာမရှိဘူးဆိုတော့အဲ့တော့ UNFC က NCA ထိုးတိုင်မဲ့အခြေအနေအလားအလာအခက်အခဲတွေအခုဘယ်လိုများရှိနေလဲခင်ဗျအကြမ်းမြင့်ပေါ့
ကျွန်တော်တို့ဒီ NCA ဟာအားလုံးအတူတူကလုပ်ခဲ့ကြတဲ့ဒီစာချုပ်ဖြစ်ပါတယ်ဆို NCA ကနေပြီးတော့အခုကျွန်တော်တို့အားလုံးပါဝင်မှုကအနှစ်သာရဖြစ်တယ်ပေါ့နော်ဆို NCA ကအဓိပ္ပာယ်ရဲ့အနှစ်သာရကနေပြီးတော့လောလောဆယ်မှာကျွန်တော်တို့မေးမထုတ်ကြဖြစ်နေပါတယ်ဆိုတမတော်ကကွေဦးစီးချုပ်ကအဲ့ဒီပုံမှာအသေးရက်ပြီးပြောနေတဲ့အခါမှာအဓိပ္ပာယ်ဖွင့်ဆိုမှုကပေါ့နော်ဒီ EAO ရဲ့ဖွင့်ဆိုမှုနဲ့ကျွန်တော်တို့တမတော်ကကွေဦးစီးချုပ်ရဲ့ရည်တည်ချက်သဘောထားကမတူညီမှုဖြစ်နေတယ်။တမတော်ရဲ့ရည်တည်ချက်ကတော့အဲ့ဒီ NCA ကိုအဓိပ္ပာယ်ဖွင့်ထုတ်တာမှာလိုတစ်မျိုးမလိုတစ်မျိုးပုံစံမျိုးဖြစ်နေတာကိုကျွန်တော်တွေ့ရပါတယ်။ဆိုအဓိကတမတော်ကကွေဦးစီးချုပ်ကအဲ့ဒီသူ့ရဲ့ main goal မှာထည့်ပြောတဲ့အခါမှာအချက်၃ချက်ကိုအခြေခံပြီးပြောတာတွေ့ပါတယ်။ NCA ကိုဘာကြောင့်ထိုးဖို့လိုလဲဆိုလို့ရှိရင်နံပါတ်၁အနေနဲ့ NCA စာချုပ်ဟာတော့ကျွန်တော်တို့ဒီငြိမ်းချမ်းဖြစ်စဉ်အတွက်အဓိကကျတဲ့အခြေခံလိုအပ်ချက်ဖြစ်တယ်လို့ပြောပါတယ်။နံပါတ်၂အနေနဲ့အဲ့ဒီအဓိကကျတဲ့အခြေခံလိုအပ်ချက်ပေါ်ကိုမဖော်ဆောင်ဘဲနဲ့ကျစ်တဲ့သွားမယ်ဆိုလို့ရှိရင်တနက်တန်တွေမတိတ်ပဲနဲ့သိမချရတဲ့အနေထားကိုရောက်ပြီးတော့မှဘယ်နဲ့ကလန်းတွေကိုဥတီသွားနိုင်လို့လို့ပြောတယ်ပေါ့လေ။နံပါတ်၃တစ်ချက်အနေနဲ့ဆိုလို့ရှိရင်ဒီ NCA စာချုပ်ဟာတော့ဒီအစိုးရတစ်ခုတည်းမဟုတ်ဘူးတက်မတော်တစ်ခုတည်းမဟုတ်ဘူးအေးအေးဝေးတွေပါအလုံးပေါင်းဝင်ပြီးမှအတူတူကရေးဆွဲကြတာဖြစ်တယ်။ဆိုတော့ဒီအချက်၃ချက်ပေါ်မှာအခြေခံပြီးမှသူက NCA ကိုလက်မဲ့ရေးထိုးဖို့လိုတယ်လို့သူပြောတယ်ပေါ့လေ။ဆိုတော့လက်တွေ့မှာတော့သူကအဲ့ဒီရေပြောတဲ့အတိုင်းပဲသူရက်တီလှုပ်ဆောင်တာမတွေ့ရဘူးပေါ့
။ဘယ်ချက်တွေကိုလက်တွေ့မကြောက်ဘူးပြောတာလဲခင်ဗျာ။
အမှန်နံပါတ်၁ဆိုလို့ရှိရင်ပေါ့ဗျာဒီ SCA ဟာအဓိကကြဆုံးအခြေခံလုံဆောင်မှုအချက်လို့ပြောပါတယ်ဆိုကျွန်တော်တို့လည်းအဲ့ဒါကိုလက်ခံထားတာပဲနံပါတ်၂အနေနဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီ SCA ကနေပြီးတော့မှအခြေခံအချက်လက်ဖြစ်ကိုလက်ခံပြီးမှကျွန်တော်တို့ကအားလုံးဒီတည်ငြိမ်တဲ့ပတ်ဝန်းကျင်ကိုဖန်တီးဖို့လိုတယ်တည်ငြိမ်တဲ့ပတ်ဝန်းကျင်မရှိပြင်းနဲ့ကျွန်တော်တို့ကဒီနိုင်ငံရေးဆွေးနွေးပွဲတက်ဆိုင်လို့မရဘူးဆိုတဲ့အဓိပ္ပာယ်ပဲနံပါတ်၁ကအဲ့ဒါလည်းညှိပေးကြရမရှိဘူးနံပါတ်၃နဲ့ထူထူးဆိုတော့ပဲနံပါတ်၃ဆိုတော့အားလုံးပါဝင်ပြီးတော့မှအတူတူကရေးဆွဲကြတာဖြစ်တယ်အဲ့ဒါကြောင့်အလုပ်ပဝင်မှုပုံမှာတက်မတော်ဘက်ကလက်မခံတာဖြစ်တယ်။ဆိုအဲ့ဒါကြောင့်သူပြောတဲ့ဥစ္စာကသူပြောတဲ့ဥစ္စာအတိုင်းခြေနောက်မညီဘူးဖြစ်နေတာကိုကျွန်တော်တွေ့ရတယ
်။ဟုတ်ကဲ့ဒီနေရာမှာကျွန်တော်တစ်ချက်မေးချင်တာကကိုကန့် AA ဒီ A ရခိုင်တိုင်းသားလက်နက်ကိုင်ဖွဲ့ပေါ့နော် AA လို့ဒီဖွဲ့တွေနဲ့ပတ်သက်လို့တက်မတော်ဘက်ကသူတို့ပြောနေတာကသူတို့နဲ့တိုက်ပွဲတွေထိတွေ့မှုတွေညီညာရေးလုပ်ငန်းစဉ်ဖြစ်နေတဲ့အချိန်မှာပဲဖြစ်ခဲ့တယ်။နောက်တစ်ခုက AA ဆိုလို့ရှိရင်ညီညာရေးလုပ်ငန်းစဉ်ကြမှာပေါ်လာတဲ့ဖွဲ့စည်းဖြစ်တယ်အဲ့တော့စကားမပြောနိုင်ဘူးပေါ့ဒါပေမဲ့တစ်ဖက်မှာညီနိုင်ကော်မရှင်ကနေပြီးတော့ညီနိုင်ဒီကြိတ်ပြီးတော့ဒီညီနိုင်နေရလဲကျွန်တော်ကြားရပါတယ်ခင်ဗျာအဲ့တော့အဲ့အလားအလာကဟိုအချိန်နေမကောင်းနိုင်ဘူးလား NCA တွေရောက်မလာနိုင်ဘူးလား
ဒါပေမဲ့ခုနကဘယ်လိုပဲပြောပြောလေအဲ့ဒီခုနကပြောတဲ့အဖွဲ့၃ခွဲပေါ့နော်တက်မတော်ဘက်ကနေပြီးတော့မှအချိန်နေအကြောင်းရဲ့အကြောင်းချက်တွေမျိုးမျိုးပြပြီးတော့မှကန့်သက်ထားတဲ့အဖွဲ့တွေကိုယ်တိုင်ကပဲ NCA စာချုပ်ကိုအတူတူလက်မှတ်ရေးထိုးခဲ့ဟိုပါပေါ့နော်ပြုစုခဲ့ကြတာပဲဆိုအဲ့ဒီအချိန်တုန်းကစတဲ့ဒီပေါ်တော့မူကြမ်းရေးဆွေးနွေးတုန်းကတော့သူတို့ဘာမှမပြောဘူးမူကျန်ပြီးခဏဒီကြမှာအဲ့ဒါကိုလက်မခံနိုင်ဘူးဆိုပြီးကန့်သက်တာကတော့ဒါယုံကြည်မှုကိုပြပြအောင်လုပ်လိုက်တာနဲ့တူတယ်ပေါ့လေ
အူတုဇော်ကခုနပြောတဲ့သဘောရဆိုရင်တမ်းမတော်ဘက်ကပြောနေတယ် NCA ဟာတလန်းတော်ငင်းငယ်ကြီးနီလန်းဆိုတာကိုလက်မခံဘူးပေါ့
ဟုတ်ပါတယ်ဒီဥပစာကကျွန်တော်တို့ NCA ပေါ်မှာအနှစ်သာရကိုသူတို့ဖော်ဆောင်မှုလိုပါတယ် NCA ဟာနေပြီးတော့မှကျွန်တော်တို့ကဒါတရည်သိထုတ်ပြန်ထားမယ့်အရာမဟုတ်ဘူးပေါ့နော
်အူတုဇော်လေလိုက်ပေါ်မှာခဏနေပြီးပေါ့ခင်ဗျာကျွန်တော်ဆိုင်းစီယာဦးတန်းစုနိုင်ဖိတ်ခေါ်ကြပါလေကိုတန်းစုနိုင်ကြားရမယ်ထင်ပါတယ်ခင်ဗျာကြားရပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ကျွန်တော်
ခုနကပြောသွားတဲ့ထင်မှာပါပါကျွန်တော်ပြောသွားတဲ့ထင်မှာပါပါတယ် NCA ကဒီအဓိကထွက်လန်းဆိုတဲ့သဘောမျိုးတက်မတော်ကာဝေးစီချုပ်ကပြောသွားပါတယ်တစ်ဖက်မှာဆိုလို့ရှိရင် NCA စပြီးတော့ဆွနီးကလေးကမပါကြတဲ့ဥမာဆိုရင်ဝါရုကိုကန့်တို့မိုင်းလာတို့ဒီဖွဲ့တွေက alternative ပေါ်တော့တခြားနီလန်တစ်ခုကိုသူတို့အဆိုပြုစဉ်းစားနေတာရှိတယ်ခင်ဗျာအဲ့တော့ဒီအချိန်နဲ့ပတ်သက်လို့ဦးတန်းစုနိုင်ဘယ်လိုမြင်လဲဒါကစင်ပြိုင်ဖြစ်လာနိုင်လားထိတ်တိုက်ဖြစ်လာနိုင်လားဘယ်လိုသုံးသပ်မိပါလဲ
အခုကတော့စင်ပြိုင်သဘောဖြစ်လာတာပေါ့ဗျာစင်ကြိမ်တဘောဖြစ်လာတယ်ဆိုတဲ့ကိစ္စကအခု NCA နဲ့ပတ်သက်တဲ့ကိစ္စတွေကိုစူးစမ်းကြပြကြတဲ့အချိန်မှာဝါမိုင်းလာတို့ကိုကန့်တို့အဖွဲ့တွေနဲ့ပတ်သက်တဲ့ကိစ္စကိုအထူးသဖြင့်ဝါနဲ့မိုင်းလာပေါ့ဗျာသူတို့ကပြည်အောင်စုအဆင့်စူးစမ်းဝဲသူတို့ကလုပ်ပြီးတော့ငင်းငိုင်းလက်မှတ်ထိုးထားတဲ့အဖွဲ့တွေသူတို့ပါစရာမလိုဘူးဆိုတဲ့ပုံသဏ္ဍာန်နဲ့သူတို့ရည်ရည်ကြရတာပေါ့ဗျာနောက်သူတို့ကလည်းအစိုးရနဲ့ဒီဒီကပ်ကွန်ဒူရီပူပေါင်းဆောင်ရွက်လာခဲ့တာလေအနည်း20ကျော်ရှိနေတယ်။တိုက်ပွဲလည်းတခါမှမဖြစ်ခဲ့ဘူး။ဒါပေမဲ့ဒီ20ရာစုပင်လုံကျင်းပတဲ့အခါကျတော့ NCA လက်မှတ်ထိုးမှသာပါဝင်ရမယ်ဆိုတဲ့ကန့်သတ်ချက်ကြီးပေါ်လာတာပေါ့ဗျာ။အဲဒီကန့်သတ်ချက်ကြီးကိုဒေါန်ဆန်းစုကြည်ကလည်းတောက်ခံတဲ့အခါကျတော့ဒီ20ရာစုပင်လုံမှာအားလုံးပါဝင်ရေးဆိုတာမဖြစ်နိုင်ဘူး။
အဲ့လိုဖြစ်ရတဲ့အဓိကအကြောင်းကလည်းပြည်တော်စုကျွန်တော်တို့ညီငယ်စာချုပ်လုပ်ထားတဲ့အဖွဲ့ဟာ NCA နဲ့ဘယ်လိုဆက်ဆက်တယ်လဲဆိုတဲ့ကိစ္စကိုကျွန်တော်တို့ဒီ NRBC ကလည်းအားမကြီးကြီးလာလာတောက်လျှောက်ဖြေရှင်းမပေးခဲ့ဘူး။အဲ့တော့သူတို့ကပြည်သားလို့ဖြစ်နေတယ်။အဲ့ဒီကိစ္စကိုဆွေးနွေးရမမေးလေဖြေနိုင်တဲ့လူတယောက်မှမရှိခဲ့ဘူးကျွန်တော်တို့ကြုံရတဲ့။အဲ့တော့သူတို့က NCA သူတ
လက်တွေ့အားဖြင့်ဒီငွေရင်းလုပ်ငန်းတွေမှာပါဝင်ခွင့်မပြုတဲ့ကိစ္စကြတော့နော်အစိုးရနဲ့တက်မလို့မှတောင်းရှိတယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့
ဒါဒီကိစ္စကတမင်းမင်းတစင်ပါဖြစ်လာတာပေါ့ဗျာ
အဲ့
ဒီအောက်မှာခုနကဟိုကိုထိုးစော်ပြောတဲ့ကိစ္စတခုကလည်းပါသေးတာပေါ့ဒီဘွယ်သုံးဘွယ်ကိုကျွန်တော်တို့ဟိုအကြောင်းစုံကတရားကြောင်းပါဝင်ခွင့်မပြုနိုင်ဘူးဆိုပြီးတော့တက်မလို့သဘောထားရှိတယ်အဲ့တော့ကျွန်တော်တို့ဘုံမူကြီးမင်းအောင်လာအဲ့ငင်းပြည့်တဲ့နေ့ကောင်ကပြောကြတာညီညာရင်းလူချင်းနဲ့ဆန္ဒရှိရယ်နော်ကျွန်တော်တို့ NTU လက်မှတ်ထိုးပါဆိုတာအဲ့တော့ညီညာရင်းလူချင်းနဲ့ဆန္ဒကတော့ဒီဘွက်တွေလည်းရှိတယ်ဆိုတော့အချိန်ချင်းညီညာချက်တွေထုတ်ပြန်ခဲ့တာပဲဗျာနော်အဲခုနဝါမင်းလာတဲ့ဒီတိုင်းပဲဒါပေမဲ့အဲ့ဒီဒေသတွေမှာတမတော်ရဲ့စစ်စင်ရေးတွေအတော်လေးပြင်းထန်လာတဲ့အခါကျတော့သူတို့အနေနဲ့သူတို့ရဲ့လုံခြုံရေးအတွက်သူတို့ဝါတို့မင်းလာတို့နဲ့သူတို့ဒီနိုင်ငံကြီးကပြည်ပေါင်းရပ်တည်ကိုစဉ်းစားလာခဲ့တာပေါ့အဲ့လိုဖြစ်လာတဲ့အချိန်ဒီအောက်မှာရောက်တိုင်းဖွဲ့ဆိုတာပေါ်လာတာပါအဲ့တော့ပြန်ပြီးတော့ချုပ်ပြောရလို့ရှင် NCA ကိုဂျီဘူရအားဖြင့်ဒီလမ်းပြမြေပုံတရားဖြစ်ကျွန်တော်တို့ဒီလက်နက်ကိုင်အင်အားစုအီအူတွေအားလုံးကလက်ခံကြပါတယ်ဒါပေမဲ့ NCA ကပြည်ပြည်စုံနဲ့တော့တခုတည်းသောလမ်းကြောင်းတော့မဟုတ်သေးပါဘူးဟု
တ်ကဲ
့ NCA မှာလူဝင်ကြေညာနဲ့ပတ်သက်ပြီးဆွေးနွေးကြရရှိသေးတယ်တော့အားလုံးပါဝင်ရေးကိုလည်းပြောခဲ့တယ်အဲ့ဒီဟာလည်းမဖြစ်လာဖြစ်တယ်လို့ကျွန်တော်ပြောတယ်
တချက်မိခင်ကျန်တာကအခုချိန်မှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရတားစုကတက်နေတယ်ဒေါ်ဆန်းစုကြည်ကတော့ပထမသူအားလုံးပါဝင်တဲ့ငင်းရေးလုပ်ငန်းစဉ်ဖြစ်ချင်တယ်အမြဲပြောပါတယ်အဲ့တော့ဒီချိန်မှာ NCA အပြစ်ခတ်ရစေးထိုးပြီးလို့ရှိရင်နောက်ပိုင်းနိုင်ငံရေးဆွေးနွေးမှုတွေဖြစ်သွားနိုင်တယ်ဆိုဒေါ်ဆန်းစုကြည်ကလမ်းခင်းပြောသွားတာဖြစ်ပါရှိတာရှိတဲ့ခါကျတော့အရတားစုကတက်နေတဲ့အချိန်ကာလမှာလက်မှတ်ထိုးပြီးတော့နောက်ပိုင်း80နိုင်ငံရေးလုပ်ဖို့ကောမဖြစ်နိုင်ဘူးလားဒီဖွဲ့တွေအနေနဲ့ဥမာဝါရူမိုင်းလာရူအနေနဲ့
ဒီအဲ့ဒီတဘောတာရှိချောင်းတင်ပြပါတယ်ဒါပေမဲ့ဆိုတော့ကအခုကဒီ NCA လက်မှတ်ထိုးမှသာလေညီငယ်လုပ်ငန်းစဉ်မှာပါဝင်ရမယ်ဆိုတဲ့တန်တတ်ချက်ကြောင့်ညီငယ်လုပ်ငန်းစဉ်ကရှေ့မတိုးတာနောက်မဆုတ်တာဖြစ်နေဒီညီငယ်လုပ်ငန်းစဉ်မှာအလုံးပါဝင်ရေးအတွက်တော့အဲဒါကကျွန်တော်ထင်ချက်မရှိကျွန်တော်တို့ကဟိုခုန်ပြူစီချင်တာပေါ့လေ
ဟုတ်ကဲ့
ဒါပေမဲ့ဒေါ်သန်းစုကြည်ရဲ့ရတားစုကဒီကိစ္စမဆုံးဖြတ်နိုင်တမတော်ကဒီကိစ္စကိုဆုံးဖြတ်နေအဲ့ဒီကိစ္စကိုလည်းအဲဒီဒေါန်ဆန်းစုကြည်အစိုးရမကြော်ရနိုင်ဘူးဒေါန်ဆန်းစုကြည်နဲ့ဆွေးနွေးပြီးတော့ဒေါန်ဆန်းစုကြည်ကကြိုးစားပြီးပါမယ်လို့ပြောမယ်လက်တွေ့တကယ်တမ်းကျွန်တော်ဟိုပင်လုံးစည်းဝေးတွေလုပ်တဲ့အခါမှာတော့သူတို့ကမဖိတ်တာတွေတော့အတန်တန်နဲ့ဖိတ်တာတွေဒါတွေဖြစ်လာတာပေါ့ဗျာအဲ့တော့ငင်းငင်းဆန်းဆန်းရှိတယ်ဆွေးနွေးကြည့်တယ်နိုင်ငံရေးကဖြည့်ရှင်းနေတယ်ဆိုရင်အားလုံးကိုဘာဖြစ်လို့ပါဝင်မလဲအဲမပြူရဲတာလေ
သရရှင်တွေကိုကျွန်တော်လှည့်ပေးကြပါလေသရရှင်တွေကကိုမင်းမင်းအာဆွနေမင်းမြန်လို့ရပါတယ်ခင်ဗျာဥထုံးစောရှိပါတယ်ဥတန်းစုနိုင်ရှိပါတယ
်အဲ့ဒါကကိုယ်ဒီနေရာမှာကျွန်တော်ပြောချင်တာပေါ့နော်ကာကွယ်ဦးစီးချုပ်အပိုင်းကိုပဲကျွန်တော်ပြောချင်တယ်ကာကွယ်ဒါပေမဲ့သူတို့ရဖီးအားတွေဒါပေးပြီးတော့ဟိုဆိုပြောလို့ဟိုသူတို့လိုချင်တဲ့ပုံစံတိုင်းဆွဲခေါ်သွားလို့မရဘူးကြာတက်မတော်ဘက်ကတောင်းဆိုမှုတွေကတအားများပြီးတော့လက်လက်ကင်တိုင်းလိုက်ဒီဘက်ကသောသူရာရီအူငဲတူတည်ရောနောက်ကျတော့ပြောမယ်ဆိုရင်ခုတော့စာစုကြည်ရတာဆိုရတက်လာတဲ့နေသားမှာဒီ MCA နဲ့နေဒီနေ့တော့ကအချိန်ကအဖြစ်ဖြစ်နေကုန်နေတဲ့အခါကျကျွန်တော်ထောင်ချောက်တစ်ခုလို့ကျွန်တော်တို့ကမြင်လာတာပေါ့ဗျာ
ကဲကျကိုမင်းမင်းကျေးဇူးပါနောက်ထပ်သရရှင်တူအလှည့်ပေးကြပါလေကိုနေမျိုးဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာဦးထွန်းစောဦးတန်းစုနိုင်လေးလိုင်းပေါ်မှာရှိပါတယ
်အော်ဟုတ်ကဲ့ပါကျွန်တော်ကတက်မတော်ရဲ့ဘက်ကနေဆိုကျွန်တော်ကလက်ခံပါတက်မတော်ရဲ့လုံခေါင်ရဲ့ဒီလိုထောက်ခံပါအခုတိုင်းကနေလုံခေါင်ရဲ့ဒီကကြောင်းမေကိုနိုင်ငံထဲမှာမငင်းရအောင်လုပ်နေအခုလက်စောဟိုကျန်ခဲ့တဲ့ရပိုင်ဟိုလုံဝင်ညာကိစ္စမှာကိုဆိုရင်ဟိုတကင်းနေတဲ့ဒုက္ခတွေကိုတက်မတော်ကြောင်းတော်နေပြီးတော့ဓာတ်ကြိုကဲကဲနေရအောင်အဲ့ဒါကိုအလေးငါယူပြီးတော့ဒီလက်နဲ့ကန်ရနေတိုက်ခိုက်ခေါ်တာဒါကောင်းတဲ့လို့ရမဟုတ်ဘ
ူးဟုတ်ကဲ့ခင်ဗျာကိုနေမျိုးကျေးဇူးပါကိုနေမျိုးရဲ့အမြင်မှာနောက်အကူကျော်လင်းဆိုတဲ့ကျွန်တော်တို့သူဦးကျော်လင်းကသူအတန်ဖိုင်နဲ့ဆွေးနွေးထားပါတယ်ခင်ဗျာဖွင့်ပြပါအောင်မဆူမွင
်ပင်လုံးကြီးလက်ကမှာတိုင်းရင်းသားအဖွဲ့တွေတင်သွင်းခဲ့တဲ့တင်သွင်းလော82ဆောင်းအနေနဲ့တော်တော်များများဟာပြည်တော်စုအရေးကိုဦးစားမပေးဘဲကိုယ့်လူမျိုးကိုယ့်အဖွဲ့အစည်းနဲ့ကိုယ့်တက်ကိစ္စတွေကိုဦးစားပေးထားတာကိုသာလေးလာတွေ့ရှိရတယ်လို့ရှမ်းတိုင်းရဲသားဒီမိုကရေစီဖွဲ့ချုပ်အတွေ့အမှုဦးဆိုင်ညွန့်လွင်ပြောခဲ့မှုပါတယ်။ အလုံးလက်ခံနိုင်မဲ့ဖက်ဒရယ်ဘူကိစ္စတံမတော်နဲ့အစိုးရဘက်ကတင်ပြထားချက်အလုံးစုံမပြည့်ဝခဲ့ရင်တောင်းပင်လုံညီလာခံအောင်မြင်ဖို့ပထမအဆုံးလွတ်ဆောင်ရမှာကလက်မှတ်ထိုးဖို့ကြံနေတဲ့အဖွဲ့တွေအလုံးလက်မှတ်ထိုးဖို့ရည်ကြီးပါတယ်စစ်အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီတွားဖို့ဒေါအောင်ဆန်းစုကြည်နဲ့ဒီမိုကရေစီလိုလားသူတွေထိုးခဲ့ရတဲ့လက်မှတ်တွေနဲ့ဖြတ်တန်းခဲ့ရတဲ့စာချုပ်တွေကလည်းအပြည့်အဝနှစ်သက်စရာတွေမဟုတ်ခဲ့ပါဘူးဒါပေမဲ့လည်းနှစ်ပေါင်း90ကျော်ဖြစ်ခဲ့ရတဲ့ပြည်တွင်းမငြိမ်းချမ်းမှုပြိပခတ်ကိုဖြေရှင်းဖို့ဆိုရင်တော့အဝေးဆုံးခရီးအစဟာခြေတလန်းကဆိုတဲ့သဘောတရားအတိုင်းလက်မှတ်ထိုးဖို့ကြံနေတဲ့အဖွဲ့အစည်းတွေရခင်လက်မှတ်ထိုးထားတဲ့အဖွဲ့အစည်းတွေအတိုင်းလက်မှတ်ထိုးတင်ပါတယ်ကိုလိုလားတဲ့အချက်တွေအပြည့်အဝရမှလက်မှတ်ထိုးမယ်ဆိုရင်တော့ခုလိုဒီမိုကရေစီဆိုတဲ့အတွက်ကိုတောင်တွေ့မြင်နေရအောင်မှမဟုတ်ပါဘူးနှစ်ပေါင်း90ကျော်တိုက်ခိုက်လာတဲ့စစ်ပွဲတွေကြောင့်ဒီမိုကရေစီစနစ်ပြန်လည်မထွန်းကားနိုင်ပဲစစ်အာဏာရှင်စနစ်အသက်ရှင်နေခဲ့ရတာကိုအမှန်အကန်သုံးသပ်ပြီးမငြိမ်းချမ်းမှုကြောင့်ဘသူတွေအကျိုးမဲ့ပြီးဘသူတွေအကျိုးရှိခဲ့ကြတယ်မြင်တွေ့ရမှာပါ
ဟုတ်ကဲ့ဒါကတော့ဥကျော်လင်းသူ့ရဲ့သဘောထားကိုကျွန်တော်တို့အတန်ဖိုင်နဲ့ပြပူထားတာပါခင်ဗျာကျွန်တော်ဥထွန်းစော်ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲမေးချင်ပါတယ်ဥကျော်လင်းပြောသွားတဲ့ထဲမှာနှစ်ချက်တွေ့ပါတယ်ပထမချက်ကတော့သူ့အနေနဲ့တိုင်းသားတွေဘက်ကတောင်းဆိုမှုတွေများတိတ်များနေလားဆိုတဲ့တန်တရားနဲ့မိထားတဲ့သဘောတွေ့ရပါတယ်နောက်ဒုတိယချက်ကတော့တိုင်းသားတွေဘက်ကလည်းဒီငင်းငိုင်းလုပ်ငန်းစဉ်မှာဖိအားပေးမယ်ဆိုရင်တက်မတော်ကလည်းဖိအားပေးတက်ကလည်းဖိအားပေးရတဆုကညံ့နေမလားဆိုတဲ့အနေအထားမျိုးပေါ့နော်ဒီအနေအထားနဲ့ပတ်သက်လို့ဥထွန်းစော်ဖြေပြပါလားခင်ဗျာ
ဟုတ်ကဲ့ဒီနေရာမှာတောင်းဆိုမှုဆိုတာထက်ပေါ့နော်ကျွန်တော်တို့ဘယ်သူကပေးပြီးတော့ဘယ်သူကယူတယ်ဆိုတာမရှိပါဘူးကျွန်တော်တို့ဒီတိုင်းပြည်ကိုအားလုံးအတူတူကနှိမ့်လိုက်ပြီးမှာပေါ့နော် compromise solution ပေါ့အပြန်လည်းအပေးယူနေကျွန်တော်တို့တိဆောက်ကြရမှာပဲဖြစ်ပါတယ်အဲ့ဒီလမ်းကြောင်းမှာပဲသွားနေတာဖြစ်ပါတယ်ဆိုတောင်းဆိုမှုလို့မသုံးဘူးအဆိုပြုမှုလို့ပြောနေတာဖြစ်ပါတယ်ကျွန်တော်တို့အခုအဆိုပြုမှုကိုကြည့်လိုက်ပေါ့နော်ကျွန်တော်အခုဆွေးနွေးနေတာ NCA စာချုပ်ဟာကျွန်တော်တို့ကိုယ်တိုင်လုပ်ခဲ့တာဖြစ်တယ်ဒါပေမဲ့ NCA စာချုပ်ကနှစ်နှစ်မြောက်တဲ့အချိန်မှာနော်ကျွန်တော်တို့ SCA ကိုကောင်တယ်ဖော်မှုကအခုကအားနည်းချက်တွေစိန်ခေါ်ချက်တွေရှိနေတယ်ဆိုပြီးတော့မှ SCA ကောင်တယ်ဖော်ထားဖော်နေတဲ့လက်မရေးထိုးပြီးတော့ကောင်တယ်ဖော်နေတဲ့အဖွဲ့အစည်းကိုနေကပြောနေပြီးဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့က NRD ဆိုတာတက်လာကလေးကနေပေါ့နော်အခုညှိနှိုင်းနေတာကျွန်တော်တို့အဆိုပြုမှုကိုချက်နဲ့ကျွန်တော်ညှိနှိုင်းနေတယ် SCA အားနည်းချက်ရှိနေတယ်အားသာချက်တွေဖြစ်အောင်ခိုင်မာအောင်လုပ်ရမယ်ဆိုပြီးတော့မှအဆိုပြုချက်ချစ်ချက်လှုပ်ထားတယ်ကျွန်တော်တို့က15လကျော်ပြီဒီနေ့တည်းမပြေလေဘူးမပြေလေရတဲ့အကြောင်းရင်းကဘာကြောင့်လဲခုနကျွန်တော်ပြောသလိုမျိုးပေါ့တမတော်က SCA ပေါ်မှာတရသေးထုတ်ကန်ထားတယ်အသေးရက်နေပေါ့ဒေတာကိုကျွန်တော်မြင်တာကတော့တမတော်ဘက်ကနေပြီးတော့မှသဘောထားကြည့်မှုကိုပြဖို့ပဲလိုတယ်လို့ပဲမြင်ပါ
ဟုတ်ကဲ့ခင်ဗျကျွန်တော်ဦးတန်းစွန်းနိုင်ကိုနောက်ဆုံးပိတ်မေးချင်ပါတယ်အခုပြောမယ်ဆိုလို့ရှိရင်တော့အစိုးရတက်လက်ထက်မှာနှစ်နှစ်လောက်ရှိပါပြီသူ27ရာစုပင်လုံဆိုပြီးတော့ဒေါန်ဆန်းစုကြည်ကတော်တော်လေးဦးစားပြီးတော့လုပ်နေတယ်ဒါပေမဲ့တော်မင်းကတိုးတက်မှုမရှိဘူးဆိုပြီးတော့ဝေဖန်နေကြတယ်ခင်ဗျအဲ့တော့ဒီငင်းငယ်လုပ်ငန်းစဉ်ကမျောလင့်ချက်ရောရှိပါသေးရဲ့လားဦးတန်းစွန်းနိုင်ရဲ့အမြင်နောက်ဆုံးကြားချင်ပါတယ
်မျောလင့်ချက်ရှိတယ်မရှိဘူးဆိုတာလည်းကျွန်တော်တို့မတတ်နိုင်ဘူးကျွန်တော်တိုင်းပြည်ကကျွန်တော်တို့နိုင်ငံရေးဘုရားပေးတဲ့အချိန်ကြီးကကျွန်တော်မျောလင့်ပြီးတော့လုပ်ကြမှာပဲပေါ့ဗျာကျွန်တော်တို့27ရာစုပင်လုံးတတိယအကြိမ်ဆွေးနွေးဝဲလုပ်တော့မနေ့ကရင်ဒေါက်ဆန်းစုကြည်ပြောသွားတာကျွန်တော်ကြားလိုက်ပါတယ်ဖော်ရဲချီတောင်းပြည်တော်စုဆိုင်ရာအခြေခံမှုတွေကိုကျွန်တော်တို့ဒီလာမယ့်တတိယအကြိမ်မြောက်ခင်မှာအပြီးတတ်ကြဖို့ဆိုတာကျွန်တော်အဲ့ဒါအပေါ်မှာလည်းမျောလင့်ညှက်ထားပါတယ်ဒါပေမဲ့ဖြစ်နိုင်ခြင်းအတော်နည်းတယ်လို့ကျွန်တော်တို့ယူဆပါတယ်ဘာဖြစ်လဲဆိုတော့အခုကအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကပြုလုပ်လို့ရမယ်။နော်။လူမျိုးလိုက်ဒေသလိုက်နော်အလို့သဘောတည်းလို့ကျွန်တော်တို့ပြုလုပ်လို့ရမယ်။နောက်လို့ရမှာကပြည်နယ်နဲ့တိုင်းစလီဘူး။အဲ့ဒီမှာလဲအဲ့တော့ဆက်ပြီးလုပ်ရမယ့်ကိစ္စတွေကအများကြီးပါ။ဒီတိုင်းမှာအခုဒီရခိုင်ပြည်နယ်ကိစ္စတွေကလည်းရှိနေကြလဲကျွန်တော်တို့နားလည်ပါလား။အဲ့တော့ဘာပဲဖြစ်ဖြစ်ဒီကြံနဲ့တလားကြော်ကြော်လောက်အချိန်အတွင်းမှာဒီကြံနဲ့တိုင်းနဲ့ပြည်နယ်စလီဘူးလို့ကျွန်တော်တို့အဲ့ဒီလိုအခြေခံမူတွေပြည့်ပြည့်စုံစုံချမှတ်နိုင်မှုဆိုတာအတော်မလွယ်တဲ့ကိစ္စပါ။အဲ့တော့ဒေါန်ဆန်းစုကြည်ညှော်လင့်ထားတဲ့ကိစ္စတောင်မှကျွန်တော်ဖြစ်အောင်မယ်လို့မထင်ပါဘူး
။ဟုတ်ကဲ့ခင်ဗျာကျွန်တော်
ဒီကိုကျွန်တော်တို့တွားအောင်ပါပါ
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်းလီလိုက်အစီအစဉ်ချင်းဆစ်သွားလို့ပါ။ပေါင်းဆွေးနွေးပြီးတဲ့ဥထုံးစော်နောက်ဥတန်းဆုနိုင်တဲ့ကျွန်တဲ့တော်ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒိုင်းလီလိုက်အစီအစဉ်ဒီမှာကျန်တာကွင်ပြပါခင်ဗျာ
။ကိုသားညူအစီအစဉ်တင်ဆက်တဲ့အင်္ဂါနေ့ညဒိုင်းရိုက်လီလိုက်အစီအစဉ်ကိုနားဆင်ကြတာပါရှင်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။မြောက်ကိုရီးယားနိုင်ငံဟာဒုံးကျည်စမ်းသပ်မှုတွေလုပ်ပြီးအိမ်နီးချင်းတွေနဲ့ကမ္ဘာကြီးကိုဆက်ပြီးချိန်ချောက်နေတဲ့တပြိုင်တည်းမှာပဲကိုယ့်လူလူကိုလည်းအကျဉ်းထောင်တွေထဲထည့်ပြီးတော့ဆက်ပြီးဖိနှိပ်အုပ်ချုပ်နေပါတယ်။မြောက်ကိုရီးယားနိုင်ငံမှာကွမ်လီဆိုလို့တည်ကြတဲ့နိုင်ငံရေးအကျဉ်းစခန်းတစ်မျိုးနဲ့ပတ်သက်တဲ့အသေးစိတ်တွေကိုနိုင်ငံခြားရေးဌာနကမကြာသေးခင်ကပဲဖော်ထုတ်ခဲ့ပါတယ်။ကွမ်လီဆိုအကျဉ်းသားတွေဟာစိုးရွားတဲ့အခြေအနေနဲ့တထုတွင်တွေတခြားနေရာတွေမှာအစိုးရအတွက်အလို့လို့ပေးကြရပါတယ်။ရေပုံရအဖြစ်တော့
အဲ့ဒီအကျဉ်းစခန်းတွေကစိုးရွားရက်စက်တဲ့အခြေအနေကိုအကျဉ်းသားတွေကြော်လွန်အသက်ရှင်ဖို့မျှော်လင့်လို့မရပါဘူး။ကဲချောနိုင်ငံရေးထောက်မှာထောင်နဲ့တသက်ကြနေတဲ့အကျဉ်းသားတပေါင်းခွဲရှိတယ်လို့ဆိုကြပါတယ်။မြောက်ကိုရီးယားကကွမ်လီဆိုအကျဉ်းစခန်းအားလုံးမှာလို့ပဲနိုင်ငံရဲ့ရန်သူတွေဖြစ်သတ်မှတ်ထားတဲ့ကေးချွန်းအကျဉ်းစခန်းကလူတွေကိုတခြားအကျဉ်းသားတွေနဲ့ခွဲထားပြီးနိုင်ငံရေးပြစ်မှုတွေအတွက်အဆုံးမသတ်တဲ့အလုပ်ကျန်းလုပ်ဖို့အပြစ်ပေးခံထားရပါတယ်။ကေးချွန်းထောင်ကအကျဉ်းသားတချို့ဟာအစိုးရကမျိုးဆက်၃ခုလုံးကိုအပြစ်ပေးတဲ့အထက်တွဲပြီးခံနေကြရသူတွေပါ။အကျဉ်းကျသူရဲ့မိသားစုဝင်တွေဟာသူတို့ကိုယ်တိုင်ကအပြစ်တစ်ခုခုကိုမကျူးလွန်ပါဘဲနဲ့မျိုးဆက်၃၀အထိအကျဉ်းစခန်းကိုပို့ခံကြရတာပါ။အကျဉ်းသားတွေဟာအမြဲတမ်းငတ်မို့နေကြတာကြောင့်ကျွက်တွေဖားတွေမွေတွေကိုဖမ်းဆကြရပါတယ်။ဟွာဆုံးထောင်မှာတော့အကျဉ်းသားတွေကိုကျူးလွန်တဲ့ပြစ်မှုအကြီးသေးလိုက်နေရာသုံးခုခွဲထားပြီးလုံးဝထိန်းချုပ်ထားပါတယ်။အဲဒီမှာခံမှန်းကြီးအကျဉ်းသား2000ရှိမယ်လို့တောင်ကိုရီးယားလူ့ခွင့်ရေးကော်မရှင်ကခန့်မှန်းထားပါတယ်။ပွန်ဂျိုင်းရီနျူကလ িয়ার ဆန်သက်နေရာတိစောက်တာမှာအကျဉ်းသားတွေကိုခိုင်းစေခဲ့နိုင်ခြင်းရှိတယ်ဆိုတော့အတိမပြုနိုင်တဲ့သတင်းတွေထွက်ပူပါတယ်။ခြုံချင်းနိုင်ငံရဲ့အကျဉ်းထောင်မှာတော့ခံမှန်းကြီးအကျဉ်းသား9000ရှိပါတယ်။အကျဉ်းစခန်းနဲ့အနာဂတ်ဒေသတွေကြားမှာအယောင်ဝယ်အဆက်အဆံကောင်းနေတယ်လို့တချို့ NGO အဖွဲ့တွေကပြောတာကြောင့်ဒီအကျဉ်းစခန်းကအကျဉ်းသားတွေရဲ့လှုပ်အားစီးပွားရေးရအရေးပါမှုပိုတိုးနိုင်ခြင်းအလားအလာကိုပြနေပါတယ်။ကွမ်လီဆိုးအမျိုးအစားအကျဉ်းစခန်းတွေမှာအကျဉ်းရုံးစီရင်ပြီးတက်ပြစ်တာနှိပ်စက်ညှဉ်းပန်းတာတင့်တော်တဲ့စေဝါကူတာမှုမရှိတာနဲ့ငတ်မို့ခေါင်းမာတာတွေကြောင့်တည်ဆုံးကြရတာပုံမှန်လိုဖြစ်နေတဲ့အကြောင်းထွက်ပြေးခိုလုံသူတွေကပြောတယ်လို့နိုင်ငံခြားရေးဌာနရဲ့နှစ်ပတ်လည်လူခွင့်ရေးအစီအစဉ်ကစားမှာဖော်ပြထားပါတယ်။အစာရေစာငတ်မို့တာနဲ့ပြစ်ထားခံရတာ၊ဂျန်တန်ခက်ထန်တဲ့အလုပ်တွေအခိုင်းခံရတာ၊ယောဂါဖြစ်တာနဲ့အဆုံးစီရင်ဖြစ်တာတွေကြောင့်အဖမ်းခံရခြင်းအတွင်းသေဆုံးသူတိတ်များတယ်လို့ကုလသမဂ္ဂစုံစမ်းရေးကော်မရှင်ရဲ့2024ခုနှစ်အစီအစဉ်ကစားမှာဖော်ပြထားပါတယ်။ဒုက္ခခံစားနေရတဲ့မြောက်ကိုရီးယားလူလူကိုစားဖွင့်ထုတ်ပြောဆိုဖို့ရာအရင်ကထက်ပိုပြီးအရေးကြီးလာနေပါပြီ။လူခွင့်ရေးနဲ့ဒီမိုကရေစီနှိကြအုပ်ချုပ်ရေးကိုအားပေးတာဟာအမေရိကန်နိုင်ငံသားရေးမူဝါဒရဲ့အဓိကအချက်တစ်ခုဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါတယ်။မြောက်ကိုရီးယားလူလူရဲ့အခြေခံလူခွင့်ရေးအတွက်အမေရိကန်ပြည်ထောင်စုကဆက်ပြီးဖွင့်ချပြောဆိုသွားမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်။
အခုနောက်ဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ပုတ်တပုနေ့နနခင်းအစီအစဉ်အတွက်သတင်းကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
ဆီးရီးယားနိုင်ငံရက်ကာမျိုးက ISIS တွေ့ကြော်တွေတင်ပိုက်ထားတဲ့နေရာတွေကနောက်ဆုံးရက်ကွက်တွေကိုပြန်ပြီးထိန်းချုပ်နိုင်ပြီလို့ American နဲ့ပတ်မိုးပေးနေတဲ့ SDF Syria Democratic တပ်ဖွဲ့ကအင်ကာနေမှာပြောကြားလိုက်တယ်လို့ American ဥဆောင်တဲ့ ISIS တိုက်ဖြတ်ရေးညွန်ပေါင်းအဖွဲ့ကလည်းဒီမျိုးဟာလွတ်မြောက်ခံနည်းနေပြီလို့ပြောပါတယ်။ Bangladesh အစိုးရကနောက်ထပ်ရောက်လာတဲ့ဒုက္ခသည်တွေကိုစတင်ပြီးဆစ်ဆင်းနေတာမို့အင်ကာနေမှာ Bangladesh နိုင်ငံဘက်ကိုမြန်မာဒုက္ခသည်တွေထွက်ပြေးလာမှုရော့ကျသွားတယ်လို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။ထွက်ပြေးဖို့အတွက်လုံနေကြတဲ့ဒုက္ခသည်တထောင်ခွဲလောက်ကတော့စားနပ်ရိက္ခာနဲ့အထောက်အကူပစ္စည်းတွေတိတ်မရှိဘဲနေနေကြပါတယ်။တရုတ်ကွန်မြူနစ်ပါတီက19ချိန်မြောက်ပါတီညီလာခံကိုအခုစပြီးကျင်းပနေပါပြီ။ပါတီညီလာခံကျင်းပမှာမို့တရုတ်နိုင်ငံတဝန်းလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားတယ်လို့ကွန်ပျူတာအွန်လိုင်းစောင့်ကြည့်ထိန်းချုပ်မှုတွေကိုပါလှုပ်ဆောင်နေတာပါ။၅နှစ်တစ်ချိန်ခေါင်းဆောင်ပြောင်းလဲဖြစ်လေရှိတဲ့ဒီပါတီညီလာခံမှာသမရရှိကတရုတ်ရဲ့အာဏာရှိဆုံးပုဂ္ဂိုလ်ဖြစ်နေဘယ်လိုဆက်ထိန်းထားနိုင်မလဲဆိုတာလူအများစိတ်ဝင်စားနေပါတယ်။ဖိလစ်ပိုင်နိုင်ငံမှာ IS တွေ့ကြအဖွဲ့နဲ့ဆက်ဆက်မှုရှိတဲ့တပုံးတွေမေလာတုန်းကတိမ့်ယူထားတဲ့နိုင်ငံတောင်ပိုင်းမာရာဝီမြို့ကိုအအောင်မြင်မြင်ပြန်ပြီးတိမ့်ပိုက်လိုက်နိုင်ပြီလို့ဖိလစ်ပိုင်သမ္မတဒူတာတေးကမနေ့ကပဲကြေညာလိုက်ပါတယ
်။ကျေးဇူးပါရှင်။ဒေါက်ခင်မျိုးသက်ကသတင်းအချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုဇော်ဝင်းလိုက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်ရှင်။ပုတ်တပုနေ့နနေခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.